Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2019ခုနှစ်ဇူလိုင်လ17ရက်ကြာသပတေးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလမီတာ190တို့ကနေနားဆင်နိုင်သလို VOA Burmese News Facebook စာမျက်နှာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အချင်းချနေတဲ့တရုတ်တက်ခံတက်ကြွလှရှားသူငင်းငယ်နိုဘယ်ဆုရှင်လူရှောက်ဘူဟာဒီကနေ့ပဲတက်ခင်စာယောဂနဲ့စေယုံမှာကွလွန်သွားပါတယ်။ပြည်သက်သမ္မတနဲ့ချက်ဖက်ဝါဒတံပြတ်တက်ပြည့်ရေးဆွေးနွေးဖို့ပြည်သက်နိုင်ငံတော်အားလားရဲ့အခမ်းအနားတွေကိုတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြည်သက်မှာရောက်နေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမတိမ်ထိထိုင်နေသူကြီးညာပေးသွားမှာပါ။
အခုညပိုင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေပေါ်မှာမြန်မာနိုင်ငံကိုရောက်နေတဲ့ကုလဆိုင်ရာအထူးကိုယ်စားလှယ်ကမေးမြန်းစုံစမ်းခဲ့တဲ့အကြောင်
းဥပဒေအရကျွန်တော်ဒီကအရင်တိုင်ကြားမယ်ဒါပေမဲ့ဒီဥပဒေမှာအားရချက်တွေရှိတယ်အဲ့ဒါကျွန်တော်တို့ပြင်ဆင်ဖို့လုပ်နေပါတယ်အဲ့ဒါတွေကလည်းပြောပြပါတယ်နောက်တစ်ခုကကျွန်တော်ချုံငုံပြီးတော့လေဒီပုဂ္ဂလိကမီဒီယာတို့ကလည်းပြည်ပြာ
မြန်မာနိုင်ငံစာနယ်ဇင်းကောင်စီအဖွဲ့ဝင်ဦးအောင်လှထွန်းရဲ့ပြောကြားချက်နဲ့တူနာဆင်နိုင်ပါတယ်ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကတက်မတော်နဲ့ပတ်သက်လို့မှတ်ချက်စကားတချို့ကိုအစိုးရထံတင်ပြတဲ့အထိတက်မတော်ဘက်ကတုံ့ပြန်မှုအပေါ်မှာနှစ်ဖက်စလုံးအပေါ်ကိုတုံ့တက်ချက်တွေထိုင်းနိုင်ငံမှာလူကုန်ကူးခံရပြီးအရမအလုတ်စီခံခံရသူကလေးငယ်တွေပါဝင်မြန်မာအလုတ်သမား16ဦးကိုကယ်တင်ခဲ့ပုံစတဲ့မြန်မာသတင်းလွှာတွေအပြင်တမရရွေးကောက်ပွဲစီရင်ရေးကာလအတွင်းရုရှားနဲ့ပတ်သက်မှုသတင်းတွေကြောင့်တမရအင်ဂျီရိုကိုနိုင်ငံရေးရဖိအားပေးနေခံရတဲ့ချိန်မှာပဲ FBI အကြီးအကဲတစ်ဖြစ်အစိုးပြုခံရသူကကြားနာပွဲမှာထွက်ဆိုချက်တွေအကြောင်းကိုနားဆင်နိုင်ကြပါတယ်ဒီလိုသတင်းလွှာတွေဆက်သွယ်မြင့်မြတ်ချက်တွေမတိုင်ခင်အခုရင်ဆုံးထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပါမယ်ရှင
်အချင်းချနေတဲ့တရုတ်တက်ခံတက်ကြွလှရှားသူငင်းငယ်နိုဘယ်ဆုရှင်လူရှောက်ဘူဟာဒီကနေ့ပဲအတက်ကင်စာယောဂနဲ့ဆေးရုံမှာကွလွန်သွားပါတယ်အသက်62နှစ်အရွယ်လူရှာဘွားအသက်ကင်ဆာနောက်ဆုံးဆင့်ခံစားနေရတဲ့အတွက်နိုင်ငံရေးအကျဉ်းသားတူဖြစ်ရှင်းနှစ်ချံနေခဲ့ရတဲ့အချင်းထောင်ကနေစိတ်ကူးစားဖို့ပြောင်းရွှေ့ပေးခဲ့တဲ့တရုတ်နိုင်ငံအရှေ့မြောက်ဘက်ရှန်ယန်ဒေသကဆေးရုံမှာပဲကွယ်လွန်သွားခဲ့တာပါအကွယ်လွန်ဝင်နောက်ဆုံးအချိန်မှာတော့ကျန်းမာရေးပြည်သူဆက်ရှိမှုပေးခဲ့တဲ့အချိန်နဲ့မိသားစုကအမေရိကန်ဓမ္မမုတ်ဂျာမနီနိုင်ငံမှာစိတ်ကူးစားမှုခံယူခွင့်ရဖို့ခွင့်တောင်းခဲ့တာကိုတရုတ်ဆိုရကငင်းဆန်ခဲ့တဲ့အတွက်အခြေတင်ပြောစရာအခြေအနေတွေလည်းကြုံရပါတယ်ဆိုရရဲ့ကန့်သတ်မှုတွေကျမ်းမာပဲနာမည်ကျော်စာရေးဆရာကောလိပ်ချောင်းခရီးကတူလည်းဖြစ်တဲ့လူရှာဘောဟာတရုတ်ရွေးအစင်လာတွေကိုပုံမှန်လင်းလင်းဝေဖန်လေးရှိပြီးတခြားစာပေသမားတွေကိုလည်းကိုပိုင်ဟန်နဲ့ဖန်တီးချဖို့တိုက်တွန်းခဲ့တဲ့သူပါနယူးယောက်ကိုလံဘီယာတက္ကသိုလ်မှာကျောင်းတက်နေချိန်မှာပဲ1989ခုနှစ်ကတရုတ်နိုင်ငံမှာကျောင်းသားတွေဦးဆောင်တဲ့ပြည်နယ်မင်းရင်းမြင်လူရှာမှုမှာပူးပေါင်းပါဝင်ခဲ့ပါတယ်ကျောင်းသားလူရှာမှုတွေကိုသူထက်တန်ရုံနှင်းနှင်းခဲ့တဲ့ဇွန်လ4ရက်နေ့နောက်ပိုင်းမှာတော့အာဏာပိုင်တွေကသူ့ကိုဖမ်းဆီးထောင်ချခဲ့တာပါ1992ခုနှစ်မှာပြန်လည်လွတ်မြောက်လာပြီးနောက်မှာလည်းနိုင်ငံရေးပြည်ရင်ပြောင်းလဲမှုတွေတောင်းဆိုမှုကြောင့်ထပ်မံဖမ်းဆီးခံခဲ့ရပြီး1996ခုနှစ်ကနေ1999ခုနှစ်ထိအလုပ်ချင်းစခန်းမှာထောင်ဒဏ်3နှစ်ကြာခံခဲ့ရပါတယ်2008ခုနှစ်မှာတော့နိုင်ငံရေးပြည်ရင်ပြောင်းလဲမှုတွေလွတ်ဆောင်မှုတိုက်ထွန်းထားတဲ့ Chapter 08စာတမ်းကိုပြုစုခဲ့ပြီးနောက်တရုတ်အာဏာပိုင်တွေဖမ်းဆီးရခံခဲ့ရပြီးအတိုက်ခံတွေကိုအရေးယူရမှာ3နှစ်ရှိတဲ့နိုင်ငံတော်နှောက်ယှက်ဖြစ်စည်းမှုနဲ့ထောင်ဒဏ်7နှစ်အပြစ်ပေးခံခဲ့ရတာပါ2010ပြည်နှစ်မှာတော့ဒီမိုကရေစီနဲ့လူ့ခွင့်ရေးအတွက်ကြိုးပမ်းမှုတွေအတွက်လူရှာဘိုးဟာနိုဘယ်ညဉ့်ဉာဉ်ရေးဆုချီးမြှင့်ခံခဲ့ရပါတယ်
။ကျင်းသစ်သမ္မတအီမာနျူအယ်မက်ခရွန်နဲ့အကြံဖက်ဝါဒတံပြန်တိုက်ဖျက်ရေးဆွေးနွေးဖို့ပထမကမ္ဘာစစ်ကိုအမေရိကန်တပ်ဖွဲ့တွေပါဝင်ဆင်နွှဲတဲ့ယာပြည့်အထိမ်းမှန်တဲ့အတူဘက်စီဂျီလ်ပြင်သစ်နိုင်ငံတော်အလရရဲ့အခမ်းအနားကိုတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြင်သစ်နိုင်ငံမှာရောက်နေပါတယ်။လုံးငယ်တဲ့တစ်နှစ်လောက်တုန်းကတော့ပြည်သက်နိုင်ငံပါရီမြို့ဟာအကြမ်းဖက်သမားတွေလှုပ်ရှားရနေမြေတစ်ခုအဖြစ်အင်မတန်ကိုထိန်းချုပ်ရခက်ခဲပြီးအန်ဒီအေကြီးလာတဲ့မြို့တစ်မြို့အဖြစ်သမ္မတထရန့်ကပြောဆိုထားတာပါ IS အစ္စလာမစ်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေကြောင့်ပါရီမြို့တော်ဟာခီးသွားတွေအတွက်ကမ္ဘာအဆင့်မီမြို့တော်အဖြစ်ကနေရော့ကျလာနေတဲ့သဘောမျိုးလဲမကြသေးခင်ကပဲပြောဆိုထားပါတယ်2015ပါရီရာသီဥတုဆိုင်ရာသဘောတူညီချက်ကအမေရိကန်နှုတ်ထွက်ကြောင်းကြေညာရမှာလဲပါရီမြို့ကိုကိုစားပြုတင်းမြောက်ခံထားရသူမဟုတ်ကြောင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းပြင်သစ်နိုင်ငံမှာနှစ်ဆင်ကျင်းပတဲ့နိုင်ငံတော်အလတ်ရဲ့အခမ်းအနားကိုတက်ရောက်ဖို့ပြင်သစ်သမ္မတရဲ့မကြားသေးခင်ကဖိတ်ကြားချက်ကိုတော့သမ္မတထရန့်ကလက်ခံခဲ့တာပါ။ဒီကနေ့ခီးစင်မှာတော့ပြင်သစ်သမ္မတမက်ခရွန်နဲ့တွေ့ဆုံမှာဖြစ်တယ်လို့အမေရိကန်စစ်ဖက်ဆိုင်ရာအရာရှိတွေနဲ့နေ့လယ်စာတုံးဆောင်ပြီးပြင်သစ်အေဂရီဟောင်းနပိုလီယံဘွန်နာပတ်ရဲ့အုပ်ဂုကိုလည်းတွားရောက်လက်ပတ်ဖို့အစီအစဉ်ထားပါတယ်။သမ္မတထရန့်ရဲ့ခီးစဉ်အတွင်းရုရှားရဲ့အမေရိကန်မှာစုံစမ်းစစ်ဆေးမှုတွေကလွှမ်းမိုးနေမဲ့အလားအလာတွေလည်းရှိနေပါတယ်။ အထူးသဖြင့်ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာပြိုင်ဘက်ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်အထင်အားစီမဲ့သတင်းအချက်လက်တွေရဖို့သမ္မတထရန့်ရဲ့သားကြီးဆုံးကရုရှားရှေ့နေတယောက်နဲ့တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းတွေကိုအာယုံဆိုင်ခံရလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ရှင်
ကတနငနဲ့ပါရှန်ပင်လယ်ကွေ့လေးနိုင်ငံကြားမပြေမလည်ဖြစ်နေရတဲ့ကိုတတမန်ရေးရဂျာဝင်ဖြစ်ရှင်းပြဖို့ကြိုးပမ်းနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်ဟာဒီကနေ့မှဒိုဟာမြို့ကိုတစ်ခေါက်ပြန်သွားပြီးကတာဆော်ဝါရှိတ်ဘင်ဟာမက်အယ်သာနီနဲ့တွေ့ဆုံမှာဖြစ်ပါတယ်ကတနငငဟာအချက်ဖက်ဝါရီတွေကိုအားပေးထောက်ပံ့နေတယ်ဆိုပြီးဆော်ဒီအာရေဗျအားရဆော်ဝါမြပြည်အစ UAE ဘာရိန်းနဲ့အစ်ချင်းနိုင်ငံတို့ကဇွန်လဆန်းမှာကတနငငနဲ့တတမန်ဆက်သွယ်ဖြတ်တောက်ခဲ့ပြီးနောက်အချက်73ချက်တောင်းဆိုထားကြတာပါကတနငငကတော့စွန်းနေညီနိုင်မှုဆန္ဒရှိကြောင်းပြောဆိုထားပေမဲ့ချောက်ချာအာနာကိုထိပါခံနိုင်မှာမဟုတ်တဲ့အကြောင်းတုံ့ပြန်ထားပါတယ်။ဆော်ရီဦးဆောင်တဲ့လင်းနိုင်ငံအဖွဲ့ကိုဆော်ရီနိုင်ငံဂျေရမ်းမြို့မှာဝန်ကြီးတင်လာဆန်မနေ့တုန်းကတွေ့ဆုံခဲ့ပေမဲ့တွေ့ဆုံမှုပြီးဒရင်တော့တွေကိုတစုံတရာပြောဆိုလာတော့မရှိပါဘူး။တက္ကနာကိုဖြည့်ရှင်းရမှာအချက်ဖက်ဝါရီတွေကိုဗန္ဒာရေးအကူအညီပေးနေတဲ့ကိစ္စတစ်ခုလည်းနဲ့မကဘဲတခြားအရေးကြီးတဲ့ကိစ္စတွေကိုပါဖြည့်ရှင်းရလိမ့်မယ်လို့လည်း UAE စစ်မြေတာဝန်ရှိသူတွေကဆွေးနွေးမှုမတန်မီမှာပြောဆိုထားပါတယ်။ကြီးစင်စဒီဇင်ဘာဆော်ဘိုင်းမှာကတ္တနငင်ကျဲဝန်ကြီးမိုဟာမက်ဘင်အဗ်ဒူရာမန်အယ်သာနီနဲ့တွေ့ဆုံခဲ့ပြီးနောက်အချမ်းဖက်ဝါရီတွေကိုဗန္ဒာရေးရထောက်ပံ့ကူညီမှုတွေကိုထိချုပ်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့နားလည်မှုစွာကြောင့်လားတရားကိုလက်မှတ်ရေးထိုးနိုင်ငံကြောင်းဝန်ကြီးတီလာဆန်ကကြေညာခဲ့တာပါ။ဒါပေမဲ့လည်းဆော်ရီဦးဆောင်တဲ့လေးနိုင်ငံအဖွဲ့ကတော့အချမ်းဖက်ဝါရီတံပြန်တိုက်ဖြစ်ရေးအမေရိကန်ရဲ့ကြိုးပမ်းမှုတွေကိုကျေစွတင်ပေမဲ့နားလည်မှုစွာကြောင့်လားလို့မလွန်လောက်ပဲအချမ်းဖက်ဝါရီကိုအားပေးထောက်ပံ့နေရတယ်ကိုထိချုပ်ရမှာကာတာနိုင်ငံကဘလောက်အလေးထားဆောင်ရွက်တယ်လဲဆိုတော့အနိကဆောင်ကြည့်သွားဖို့လိုအပ်ကြောင်းလည်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ကြပါတယ်။
အမေရိကန်ထက်လက်တော်လူများစုခေါင်းဆောင်မစ်မက်ကော်နယ်ကပြန်လည်ပြင်ဆင်ထားတဲ့ဂျမတ်ရေးဆောင်ရှောက်မှုဥပဒေကြမ်းကိုဒီကနေ့ကြာသပတေးနေ့မှာ Republican ထက်လက်တော်အမတ်တွေကိုချပြဖို့စီစဉ်ထားပါတယ်။ Republican Party နဲ့သမ္မတ Donald Trump အတွဲဥပဒေပြုနိုင်ရေးအကြီးမားဆုံးရည်မှန်းချက်တွေထဲကတစ်ခုဖြစ်တဲ့ဂျမတ်ရေးဆောင်ရှောက်မှုဥပဒေကိုအတည်ပြုနိုင်ရေးတွန်းအားပေးလှုံ့ဆော်မှုလည်းဖြစ်ပါတယ်။အစောပိုင်းကမူတန်းပေါ် Republican ကြီးစိုးတဲ့အထက်လွှတ်တော်တွင်လုံလောက်တဲ့ထောက်ခံမှုမရနိုင်တာကိုရှင်းရှင်းလင်းလင်းတွေ့ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့လကပဲ Mitch McConnell ကပြန်လည်ရုပ်သိမ်းခဲ့ပါတယ်အထက်လွှတ်တော် Republican အမတ်တွေအနေနဲ့အောက်ကလာမှာနှစ်ပတ်လည်အလှည့်ရမယူခင်ကျန်းမာရေးဆောင်ရှောက်မှုဥပဒေကြမ်းကိုအပြစ်သက်ဆောင်ရွက်ကြဖို့သမ္မတ Trump ကဒီသတင်းပတ်အတွင်းမှာပဲတိုက်တွန်းပြောဆိုထားတာပါကျမရေဆောင်ရှောက်မှုဥပဒေကိုသာအတိမပြုတ်နိုင်ရင်တော့သူသိပ်ပြီးစိတ်ဆိုးမိလိမ့်မယ်လို့လဲသမ္မတထရန့်ကပြောဆိုထားပါတယ်လွတ်တော်အမတ်တွေကိုအချိန်ပိုရစေဖို့အတွက်လွတ်တော်ရန်နာချိန်ကိုလည်းသတင်းနှစ်ပတ်နောက်ဆုတ်ခဲ့ပါတယ်အထက်လွတ်တော်ရဲ့ကနဦးကျမရေဆောင်ရှောက်မှုဥပဒေချမ်းကိုသာကျင့်သုံးရင်နောက်10နှစ်တာကာလအတွင်းကျမရေအာမခံမရှိတဲ့အမေရိကန်ရေအတွက်22တန်းချီမြင့်တက်လာမယ်လို့ပါတီဆွဲကင်းတဲ့လွတ်တော်ဘတ်ဂျက်ရုံးကလည်းထုတ်ပြန်ထားတာပါအခုပြန်လည်ပြင်ဆင်ထားတဲ့ဥပဒေချမ်းရဲ့အသေးစိတ်အချက်လက်တွေမရှိသေးတာကြောင့်အရင်ဥပဒေချမ်းနဲ့ဘလောက်ကွာခြားမှုရှိသလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင
် UAE American အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196ไลโดมีตา32กิโลเฮิรตซ์432ไลโดมีตา57กิโลเฮิรตซ์585เนสนีเนตะนิงกรีนี่ริมาไลเลมีตา190กิโลเฮิรตซ์1509รูกานี่แลชมเล่นไปได้บาเดชิน
ฟิโอเมกันตันญมาไวซีซินเยจาซาเบนเนญณีกินตะรีเนโกเซลเลจินญาณีบาเดรัสเซียแตกแกนกาวซอนบอริสนัมซอฟလောက်ကျန်တပြတ်သူဖြစ်အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ထားတဲ့သူကိုဒီကနေ့မှာပဲထောင်ဒဏ်အနည်း20အပြစ်ပေးလိုက်ပါတယ်။တရားလိုရှင်တွေကတော့လောက်ကျန်တပြတ်သူဇော်ရတာယော့ဖ်ကိုတစ်သက်တစ်ကျုံးအပြစ်ပေးဖို့မနေ့တုန်းကပဲရှောက်လဲထားခဲ့ကြပေမဲ့အခုနောက်ဆုံးထောင်ဒဏ်အနည်း20စီရင်ချက်ချဖို့တရားရုံးကဆုံးဖြတ်ခဲ့တာပါ။မော်စကိုမြို့တော်ခရမလင်နန်းတော်နဲ့မလန့်မကန့်မှရှိတဲ့တရားတစ်ခုပေါ်မှာ2015ခုနှစ်ကအတိုက်ခံခေါင်းဆောင်ကိုပြစ်ခတ်တပြတ်ခဲ့မှုမှာပါဝင်ပတ်သက်နေသူတွေဖြစ်အပြစ်ရှိကြောင်းတရားရုံးကတွေ့ရှိထားသူနောက်ထပ်လူ၄ဦးကိုတော့ဒီကနေ့မှာပဲထောင်ဒဏ်17နှစ်ကနေ19နှစ်ထိအတိအကျအပြစ်ပေးခဲ့ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်အတွက်အဓိကနိုင်ငံရေးတိုက်ခိုက်သူဖြစ်ခဲ့တဲ့နန်ဆော့လောက်ကျန်တပြတ်ခံရတဲ့အတွက်ရုရှားနိုင်ငံရေးတိုင်ဝမ်ကြားမှာလည်းတုံ့လုံးစရာဖြစ်ခဲ့ရတာပါလောက်ကျန်တပြတ်သူဖြစ်အပြစ်ပေးခံရတဲ့ဒါဒါရီယာဖာချစ်ချင်းညာကောင်းဆောင်ရမ်ဇန်ကာရာယော့ဖ်ရဲ့လူမျိုးရေးတပ်ဖွဲ့မှာအရာရှိတူလည်းဖြစ်ပါတယ်တိုက်ခိုက်ကောင်းဆောင်နန်ဆော့ရဲ့မဟာမိတ်တွေကတော့ရုရှားဆိုတာစုံစမ်းစစ်ဆေးသူတွေကလောက်ကျန်တပြတ်မှုမှာချစ်ချင်းညာကောင်းဆောင်ကာရာယော့ဖ်ကိုလည်းပါဝင်ပတ်သက်မှုရှိမှရှိဆိုတာကိုတော့စုံစမ်းဖော်ထုတ်ဖို့ပြောကွက်ခဲ့ကြောင်းလည်းဝေဖန်ထားကြပါတယ်
ပြီးခဲ့တဲ့နှစ်နဲ့ရှင်ရင်ဒီနှစ် 2018 ခုနှစ်ပထမ6လအတွင်းမြောက်ကိုရီးယားနဲ့ကုန်သွယ်မှုမှာတိုးတက်မှုတွေရှိခဲ့ကြောင်းတရုတ်နိုင်ငံကပြောဆိုပါတယ်။နိုင်ငံတကာကဝိုင်းပယ်ခံထားတဲ့မြောက်ကိုရီးယားနဲ့ကုန်သွယ်မှုမှာ2018ဇန်နဝါရီလကနေဇွန်လအထိတန်ပေါင်း 2,500 ရှိခဲ့ပြီး 10.500 ခန့်လုံးထိတိုးလာခဲ့သလိုတင်ပို့ကုန်ပမာဏဟာလည်း 29.1 ခန့်လုံးတိုးခဲ့တဲ့အကြောင်းတရုတ်နိုင်ငံအကောက်ခွန်ဌာနကဒီကနေ့ပဲထုတ်ပြန်ကြေညာပါတယ်။နောက်ဆုံးထွက်ပေါ်လာတဲ့ကိန်းခဏန်းတွေကြောင့်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံဆန်းတမှုတွေကိုထိန်းချုပ်ဖို့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံပေါ်ဖိအားပေးမှုတွေပိုတိုးလာမယ့်အလားအလာတွေရှိပါတယ်။တရုတ်နိုင်ငံဟာမြောက်ကိုရီးယားနဲ့ကုန်သွယ်မှုမှာဒီနှစ်3လပတ်အတွင်း40ရာခိုင်နှုန်းလောက်တိုးလာတယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ Twitter လူမှုကွန်ရက်ကနေဝေဖန်ခဲ့ပါတယ်ရှင်။
ဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်ကနေ2019ခုနှစ်မှာထွက်ခွာမဲ့ဗြိတိန်နိုင်ငံအနေနဲ့လက်ရှိ EU ရဲ့ဥပဒေကိုဗြိတိန်နိုင်ငံရဲ့ဥပဒေမှာပြောင်းလဲကျင့်သုံးနိုင်မဲ့ဥပဒေတစ်ခုဗြိတိန်နိုင်ငံကဒီကနေ့ပဲကြေညာလိုက်ပါတယ်။ဆက်စုနှစ်တွေနဲ့ချီကျင့်သုံးလာတဲ့ဥပဒေတွေပါဝင်နေပြီးအချိန်ယူဆောင်ရွက်မဲ့လုပ်ငန်းစဉ်ရဲ့ပထမအစခြေလှမ်းတစ်ရပ်ဖြစ်စတင်လိုက်တဲ့အစီအစဉ်ကြောင့်ပြီးခဲ့တဲ့လရွေးကောက်ပွဲမှာအားရောက်သွားခဲ့တဲ့ဝန်ကြီးချုပ်ထရီဇာမေအစိုးရနဲ့အခြေတင်ဆွေးနွေးစရာတွေလည်းပေါ်ပေါက်လာနိုင်ပါတယ်။ EU ဖွဲ့ဝင်ဖြစ်ကထွက်ဖို့ဗြိတိန်နိုင်ငံမှာလုံခဲ့တဲ့နှစ်လောက်ကလူမှုဆန္ဒခံယူပွဲကျင်းပခဲ့ရမှာတော့ထွက်ဖို့လိုလားသူတွေကပုတ်ကတိကအနံ့ရခဲ့ကြတာပါ။ပြည်တွင်းဥပဒေတွေကိုပြင်ဆင်မွမ်းမံမှုတွေအပြင်နှုတ်ထွက်ဖို့အသေးစိတ်အချက်လက်တွေကိုဗြိတိန်နိုင်ငံက EU နဲ့ဆက်လက်ဆွေးနွေးညှိနှိုင်းနေစေချင်ပြီးလုပ်ငန်းစဉ်တွေအားလုံးကိုတော့2019ခုနှစ်မတ်လမှာနောက်ဆုံးထားဆောင်ရွက်ကြရမှာလည်းဖြစ်ပါတယ်။
ပါကစ္စတန်နောက်တောင်ပိုင်းမှာရဲတပ်ဖွဲ့ဝင်၄ဦးကိုအစ္စလမ်စစ်သွေးကြွတွေကဒီသတင်းပတ်အစောပိုင်းမှာပဲပြစ်ခတ်တပ်ဖြတ်ခဲ့ပါတယ်။ဘာလူချစ်စတန်ပြည်နယ်ရဲ့မြို့တော်ခွီတာမှာတနင်္လာနေ့ကပုံမှန်ကင်းလှည့်နေတဲ့ရဲတပ်ဖွဲ့ဝင်တွေကိုတနတ်သမားတွေကလမ်းမှာပြစ်ခတ်တပ်ဖြတ်ပြီးထွက်ပြေးသွားခဲ့တာဖြစ်တဲ့အကြောင်းဒေသခံအစိုးရရဲ့ပြောခွင့်ရကပြောပါတယ်။တည်ဆုံးသူတွေထဲမှာဒေသခံအဆင့်မြင့်ရဲရာရှိတဦးလည်းပါဝင်ပါတယ်။ပါကစ္စတန်တာလီဘန်အဖွဲ့အစည်းတစ်ခုဖြစ်တဲ့ဂျမာတူအာရာကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ကြေညာခဲ့ပါတယ်ရှင
်။ဂျာသာပြင်းနေညပိုင်းထိတ်တရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကြေညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နှားဆင်ရပါမယ်ရှင်။မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စဂျန်ဟီလီကမြန်မာနိုင်ငံစာနယ်ဇင်းကောင်စီကတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးဖမ်းဆီးခံရတဲ့သတင်းတောက်တွေကိစ္စနဲ့တခြားသတင်းလွတ်လပ်ခွင့်ဆိုင်ရာအခြေအနေတွေကိုမေးမြန်းစုံစမ်းခဲ့ပါတယ်။ဒီတိုင်ငင်တို့ကတော့စစ်တွေမျိုးကအောင်မင်္ဂလာနဲ့တက်ကြွပြင်ဒုက္ခသည်စခန်းတွေကိုတွားရောက်ပြီးဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ရဲ့ဒီကနေ့ခရီးစဉ်နဲ့ပတ်သက်လို့တော့ VOA မြန်မာပိုင်းသတင်းတောက်မတ်မေခါကသတင်းပေးပို့ထားပါတယ်ရှင်။
လူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာဖို့အတွက်ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်မစ္စယန်ဟီလီဟာဒီကနေ့မှာတော့မောင်တော်မြို့နယ်နဲ့စစ်တွေတို့ကဒေသခံအာဏာပိုင်တွေဒုက္ခသည်တွေနဲ့တွေ့ဆုံခဲ့သလိုရန်ကုန်ပြန်ရောက်ချိန်မှာလည်းစာနယ်ဇင်းကောင်စီနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။တွေ့ဆုံခဲ့တာနဲ့ပတ်သက်လို့စာနယ်ဇင်းကောင်စီကဦးအောင်လာထွန်းကအခုလိုပြောပြတာပါ
။စိတ်ဝင်ခံလိုက်ရတဲ့ဒီနေ့မှာသူတို့ကြည့်တယ်။ဒီ PPP နဲ့ဒါ ARD အဲ့ဒီသူတို့ရဲ့အခြေအနေပေါ့သူတို့နဲ့ပတ်သက်လို့ကျွန်တော်ပါလိမ့်ပြီးခဲ့လေ။နောက်တစ်ခုကဒီတခြားဒီ66ကကြီးနဲ့ပတ်သက်လို့အကြီးအကဲထားတဲ့သတင်းသမားတွေအကြောင်းကျွန်တော်ရှင်းကြတာပေါ့လေအရောဘယ်လောက်ရှိပြီဘယ်လိုရှိပြီကျွန်တော်ဘာတွေလုပ်ခဲ့တယ်တချို့ဟာတွေကအောင်မြင်တာတွေရှိပါတယ်သတို့များများအဲ့ဒါလေးကျွန်တော်ရှင်းပြပါတယ်နောက်ဒီသတင်းမီဒီယာကောင်စီနဲ့ပတ်သက်လို့ဒီ awareness promotion လုပ်ရမယ်ဆိုတာဌာနအစည်းအဝေးမှာကျွန်တော်တို့ဥတွေရစီကျွန်တော်တို့ဒီကအရင်တန်ကြားမယ်ဒါပေမဲ့ဒီဥတွေကအားရကျတွေရှိတယ်အဲ့ဒါကျွန်တော်ပြင်ဆင်ဖို့လုပ်နေပါတယ်အဲ့ဒါတွေကလေးပြောပြပါတယ်နောက်တစ်ခုကကျွန်တော်ခြုံငုံပြီးတော့လေဒီ public media တော့ private media ဟာဘယ်လိုမှ joking မကိုက်ဘူးပေါ့လေ commercial viability မရှိတဲ့အတွက်ကြောင့် public သတင်းစာတွေဟာကြာကြာမခံနိုင်ဘူးအောင်မြင်မြင်မရကြည့်နိုင်ဘူးအဲ့ဒါကိုလေကျွန်တော်တို့ဒီချက်ရှင်းပြခဲ့ပါတယ
်ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ဒီကနေ့တွားရောက်ခဲ့တဲ့ key scene တွေနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာရန်ကုန်ရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးအေးဝင်းကအခုလိုပြောပြပါတယ်
အော်မောင်တော်မျိုးတစ်ခုပဲဆိုပြီးအဲ့ဒီကဟိုဘောဒီကကအနာပိုင်နဲ့တွေ့တယ်နောက်ပြီးတော့ကျွန်တော်တို့အဲ့ဒီမှာအရှိအ UN ဟိုလေ INGO ဖွဲ့နဲ့တွေ့တယ်အဲ့ဒါပဲဆိုပြီးဘယ်မှဆက်မသွားအောင်ဟုတ်ကဲ့အဲ့ဒီမောင်တော်လည်းရောက်ခွင့်ညနေစောင်းသွားပြီညနေစောင်းလာဆိုကျွန်တော်ဆက်သွားဖို့ညနောက်နောက်ဒီနေ့မနေ့ကလည်းဟိုမနေ့ဆိုတော့စစ်တွေကိုကျွန်တော်တို့ပြီးဖို့ပြန်စီရတယ်စစ်တွေကနေအာရန်ကုန်ပြန်လာတယ်ကဲမ်ကဒီနေ့စစ်တွေမှာတော့အောင်မြင်လာရောက်တယ်။နောက်တက်ကြွေရောက်တယ်။အဲ့ဒါပဲသူများစ ချင်းကတော့အဲ့လောက်ပဲရတယ်ဟုတ်ကဲ့အခုကျွန်တော်ရန်ကုန်ပြန်ရောက်နေပါပြီဟုတ်ကဲ့
ဒီပြင်ရခိုင်ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့သူတတ်မှတ်ထားတဲ့နေရာတိုင်းကိုတွားရောက်ခွင့်ရှိမရှိနဲ့စိတ်ကျေနပ်မှုရှိမရှိဆိုတာကိုတော့လာမယ့်ဇူလိုင်21ရက်နေ့မှာလုံမဲ့သတင်းစာရှင်းလင်းပွဲကျမှသာအဖြေပေးမယ်လို့သူကပြောပါတယ်ဒီကနေ့ကုလသမဂ္ဂအထူးကိုယ်စားလှယ်စစ်တွေမြို့ကအောင်မင်္ဂလာဒုက္ခသည်စခန်းကိုတွားရောက်ချိန်မှာနိုင်ငံသားစီစဉ်မှုလုပ်ငန်းများချော့မော့ဖြစ်ဖို့နဲ့စားဝတ်နေရေးအခက်အခဲရှိတာတွေကိုတင်ပြခဲ့တယ်လို့အဲဒီကန်ကတာဝန်ရှိသူတဦးဖြစ်တဲ့အစ္စလမ်ဘာသာဝင်ဦးအောင်တိန်ကအခုလိုပြောပြပါတယ်
။ပေါင်းကျွန်တော်ကနိုင်ငံသားပြည်ဆိုင်ရာစားဝတ်နေရေးကိစ္စပေါ့။ကျွန်တော်စားဝတ်နေရေးအခက်ရှိရဲ့ဒီမှာကဟိုကတော်ဝန် IDP ကမဟုတ်ကြခြင်းဘာမှအလူမရဘူးပေါ့။အဲဒါဒီတင်ပြတယ်နောက်ပြီးတော့နိုင်ငံသားပြည်ဆိုင်ရာရှောင်းရှောင်းအဖွဲ့ဝတ်ပါတင်ပြဖို့တဲ့ကျွန်တော်ဒါပဲရှိနေတယ်။သူကဘာမှမပြောဘူးသူပြတာဟာပဲတယ်လို့ကျွန်တော်တင်ပြတဲ့ဥစ္စာကိုသူကနောက်ပဲလာပြီးတော့မှသူကသားလူကြီးစင်းနဲ့ပြည်တယ်ရှိမှာ။ပြောမယ်ဆိုပြီးတော့တင်ပြတာကျွန်တော်တို့အစိုးရဟိုပါလူကြီးချင်းတမတော်ဘာလို့ဖြစ်တဲ့ရှင်မပြောမယ်လို့ပြောတယ
်ဟုတ်ကဲ့ပါ။
အောင်နိုင်ဖို့လည်းကြာ
။ရခိုင်ခီးစဉ်အတွင်းမှာတော့ကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့လုံခြုံစွာတွာလာနိုင်ရေးအတွက်သက်ဆိုင်ရာအာဏာပိုင်တွေဘက်ကအကောင်းဆုံးကူညီပံ့ပိုးပေးခဲ့တယ်လို့သူပြောရေးဆိုခွင့်ရှိသူကတော့မှတ်ချက်ပေးပြောဆိုထားပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်ဟာအစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်ရှင်။
မေခဆောင်းဆန်းတင်ပြခဲ့တာပါရှင်အခုရန်ကုန်တိုင်းဝန်ကြီးချုပ်နဲ့တမရော်ဂျာကမပြေမလည်ဖြစ်နေတဲ့ဆက်ဆံရေးအခြေအနေကိုလည်းကြည့်ကြရအောင်ပါရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတမရော်ပေါ်ဝေဖန်ခဲ့တာနဲ့ပတ်သက်လို့တမရော်ဘက်ကဦးဖြိုးမင်းသိန်းကိုစစ်စစ်အရေးယူပေးဖို့အစိုးရထံတင်ပြခဲ့တဲ့အထီးအခြေအနေတင်မှလာတာဟာတိုင်းပြည်ပြန်လည်တင်ပြရေးမှာအဖို့ထစ်ဖြစ်စေကြောင်းနိုင်ငံရေးလေလာသုံးသပ်သူတွေကပြောပါတယ်အစ်စ်မြင့်အစိုးရအရာရှိတာဝန်ယူထားသူတွေအနေနဲ့ပြန်လည်တင်ပြရေးကိုထိခိုက်စေနိုင်တဲ့ပြုမှုပြောဆိုမှုတွေသတိထားဖို့လိုတဲ့အကြောင်းဝေဖန်တာရှိသလိုတမရော်ဘက်ကအကဲဆက်လွတ်တဲ့အနေအထားတွေကိုလည်းထောက်ပြမှုတွေရှိနေတဲ့အကြောင်းကိုမက်ခင်ဖြူထွေးကစူးစီးတင်ပြထားပါတယ်ရှင်ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဒီမိုကရေစီစနစ်မှာအရက်ဖက်စစ်ဖက်ဆက်ဆံရေးဆိုတာမရှိဘူးစစ်ဖက်ဆိုတာအရက်သားအုပ်ချုပ်ရေးအောက်မှာပဲရှိရမယ်လို့ပြောဆိုလိုက်တဲ့အပြင်ကာကွယ်ရေးဦးစီးချုပ်ဆိုတာဟာပရိုတိုကောအရညွှန်ကြားရေးမှုအဆင့်ပဲရှိတယ်လို့ပြောလိုက်တာကြောင့်ဒီပြောဆိုမှုဟာရေရှည်ဆက်ဆံရေးကိုထိခိုက်စေနိုင်တယ်လို့ဆိုပြီးရန်ကုန်တိုင်းဝန်ကြီးချုပ်ကိုစစ်စစ်အရေးယူပေးဖို့နိုင်ငံတော်အစိုးရထံကိုတက်မတော်ကတင်ပြတောင်းဆိုထားတာပါဒီလိုတင်းမာမှုတွေဖြစ်လာတာဟာပြည်ထောင်ပြောင်းလဲရေးပေါ်ဆောင်နေတဲ့အချိန်ပြီမှာအဖူချစ်တွေဖြစ်လာစေလို့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကသုံးသပ်ပြောဆိုပါတယ်
။ဟို NLD ရဲ့ policy လားသူတို့ဘက်ကစဉ်းစားနိုင်တာပေါ့။နော် CC တဲ့မှာပါတဲ့ပုံကူတယောက်အဲ့ဒီလိုပုံကူကနော်ဒါကာကွယ်ရေးနဲ့ပတ်သက်လို့တာဝန်အရှိဆုံးပုံကူကိုဒိတ်ရိတ်ပြောဟောလာတယ်ပြောဟောတဲ့နေရာကလည်းပဲအားလုံးကြည့်ရတိုင်းပဲ။နော်ဒါနိုင်ငံရဲ့အကျဉ်းသားများနဲ့ပတ်သက်တဲ့နော်စကားပြောပွဲမှာပြောတယ်ဆိုရင်ကိုယ်ဘက်ကလေနှစ်ဖက်သုံးဖက်များဆက်ပြီးတော့လက်ရှိနော်ဒီတက်ကိုတိတ်ဖို့များနော်ဒါစပြီးတော့စစ်မျက်နှာဖွင့်ပြီလား NLD ဆိုရရဲ့ policy လားဦးဖြိုးမင်းသိန်းလျှော့ကနေပြောမိတာလားဆိုတော့သူတို့ဘက်ကလေသုံးသပ်နေကြတယ်ဖြစ်တယ်ကျွန်တော်ဘက်ကတွေးကြည့်တာပါအဲ့လိုဘယ်လိုပဲဖြစ်ဖြစ်အခုခင်းချင်းဟာစစ်တပ်ရဲ့ပြဿနာတွေကိုအထူးတစ်တော့ဖြစ်စီရကြအဲ့လိုအထူးတစ်ဖြစ်ချင်းဒီ NLD ဆိုရရဲ့မျိုးသားညီညွတ်မှုရည်မှန်းချက်ပို့ပြ peace process တစ်ခုလုံးပေါ်မှာသွားပြီးထိခိုက်နိုင်ပါတယ်
မြန်မာနိုင်ငံအနေနဲ့အခုချိန်မှာဒီမိုကရေစီလမ်းကြောင်းပေါ်ကိုတွားနေစေ၊ငြင်းငြိမ်းနဲ့ပြန်လည်တည်ငြိမ်ရေးတည်ဆောက်နေစေကာလဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေအနေနဲ့အကဲဆက်တဲ့အပြုမှုမျိုးတွေကိုသတိထားဖို့လိုတယ်လို့နိုင်ငံရေးလှိလာဆောင်ကြည့်သူတူဦးဖြစ်တဲ့ဦးအောင်သူငင်းကပြောပါတယ်
။အရပ်ပဲစစ်ပဲဆက်ဆံရေးတဘောကြတော့ကျွန်တော်တို့နိုင်ငံကပြောမယ်ဆိုလို့ရှိရင်အခုချိန်ထိကဒီမိုကရေစီကိုသွားတော့မယ်ပေါ့နော်။ဟိုပို့ပြီးတော့ဟိုပွင့်လင်းလာဖို့ပို့ပြီးတော့ဒီဒီမိုကရေစီအကောင်းလာဖို့လုပ်တဲ့အချိန်ပေါ့နော်အဲဒီအချိန်မှာကျတော့ဒါလက်တွေ့အရှိတရားပဲတော့စစ်တပ်ကသူ့မှာအာဏာလည်းရှိသေးတယ်နောက်မှသူ့မှာဆုံးဖြတ်ပိုင်ခွင့်လည်းတစုံတရာရှိတယ်ပေါ့နော်ဆိုတော့ဒီအနေထားကိုတော့ကျွန်တော်လူပါခေါ်မလဲမိသားလို့လည်းမရဘူးပေါ့ဆိုတော့ဒါမျိုးတော့ဟိုမြင်မိပါတယ်ဆိုတော့အဲ့တော့တစ်ခါကလည်းဟိုသူတို့ပါခေါ်မလဲလက်သွားစတာမျိုးပေါ့နော်ဒါမှမဟုတ်လို့ရှိရင်အသလို့နေရင်လည်းသွားပြီးတော့ဆက်ဆံရေးပြတ်သွားမဲ့ကိစ္စမျိုးပေါ့ဒါတွေကစဉ်းစားသင့်တယ်လို့ထင်ပါတယ်
အခုဖြစ်ရတာဝင်စစ်တပ်ဟာသူ့ဘဝေဖန်မှုတွေကိုလက်မခံတဲ့အခြေအနေတွေရှိနေတာကြောင့်စစ်တပ်အနေနဲ့တိတ်ပြီးတော့များအကဲဆက်လွန်ရာကြာနေပါလားဥောက်သူကြီးကတော့အခုလိုသုံးသပ်ပါတယ
်ကျွန်တော်မြင်တာတော့သူတို့စစ်တပ်ဘက်ကဟိုဘာကော်ပလက်စီးတားရတဲ့သဘောရှိတာပေါ့နော်အဲ့တော့အေးစီးတားရတဲ့သဘောမှာဒီစီးကိုကြော်လာရင်သူကပတ်သတိပေးတယ်ဒါမှမဟုတ်လို့ရှိရင်အခုနောက်ပိုင်းတော့ဘာကော်ပလက်ပြန်တုတ်ပြန်တဲ့သဘောမျိုးလည်းတွေ့ရတာပေါ့နော်ဆိုတော့အဲ့တော့အရင်ဥဝင်ထိန်တခါစကားမှားတယ်ဒါကိုလည်းသူတို့အနေနဲ့ပြောတယ်ဆိုတော့နောက်တစ်ခါကျတော့အခုလက်ရှိဒီရန်ကုန်တိုင်းဝန်ကြီးချုပ်ကိစ္စပေါ့နော်ဆိုတော့သူတို့ပြောတဲ့စကားလွန်သွားတဲ့ကိစ္စပေါ်မှာလည်းသူတို့ဘက်ကအခုကဒါ ยีชีพิวดูว่าผู้ว่าสอนมุดเดาแค่เพียงไหนเนี่ยวะเนาะส่วนไอ้เราไอ้ลูกหามีสุราอุตังสุรหาดีกว่าด้วยแต่ก็เราจะมาเจอตัวประกาศการอะไรสิยาบาลเราตีชาเราไม่ได้เอาใจไม่เลยไอ้คุณอาเปียวดูว่าเนาะส่วนดีพอมาที่มันเข้าสุดเลยตัวเราชิบะ
ဒီကရမီလာရုံကလည်းအနေဒီဘိုးလုံးမှုစာတွေ့ရမှုအဖွဲ့ဝင်ဦးဝင်ချင်းကအနေဒီပါရီနဲ့ဆိုင်တဲ့သတင်းမှာပြန်နေတဲ့သူတွေအထက်မှာအချို့တမရော့အဖွဲ့စည်းတွေပဲလုံနေသလားဆိုပြီးတော့မဆက်ပြီးပြောဆိုကြတာနဲ့ပတ်သက်လို့တမရော့ပေါ်မှာပုတ်ခဲ့ပြောဆိုမှုအဖြစ်ပြင်းထန်စွာကန့်ကွက်ခဲ့ပြီးတော့လိုအပ်တဲ့တုံ့ပြန်မှုတွေဆောင်ရွက်သွားမယ်လို့တမရော့ကဝေးဦးစီးချုပ်ယုံကသတင်းထုတ
ဒီမှာမှုမျိုးပဲဖြစ်ဖြစ်မြို့သားပြည်နယ်တင်မြင်ရေးနဲ့ဒီမိုကရေစီအပြောင်းအလဲဖော်ဆောင်မှုတွေကိုထိခိုက်စေနေတာကြောင့်ထင်းထင်းထင်းထင်းပြောဆိုကြံတွေသွားကြဖို့အရေးကြီးတယ်လို့ထောက်ပြပြောဆိုနေကြပါတယ်ရှင်။
ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့တမရကြာကကက်စတက်ဆက်ဆံရေးအခြေအနေကြောင့်မခင်ဖြူထွေးစူးစီးတင်ပြခဲ့တာပါ။အခုတော့ထိုင်းနိုင်ငံမှာကြေးကျွန်တပ်ဖွဲ့အရမအလုပ်စီခိုင်းခံခဲ့ရတဲ့မြန်မာအလုပ်သမားတွေကိုကယ်တင်နိုင်ခဲ့တဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်။ထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်မှာအရမအလုပ်စီခိုင်းခံနေကြရတဲ့ကလေးသုံးဦးအပါအဝင်မြန်မာနိုင်ငံသား16ဦးကိုထ ရေးဌာန DSI ကလည်းကူညီခဲ့တဲ့အကြောင်းထိုင်းအခြေစိုက် VOE သတင်းတောက်မှအေးအေးမှကစုံစမ်းသတင်းပေးပို့ထားပါရှင
်။ထိုင်းနိုင်ငံတောင်ပိုင်းနာဂာတီဝပြည်နယ်ကတာပိုင်မြို့နယ်ကလေစိတ်တစ်ခုမှာအင်ဒိုနီးရှားငါးဖမ်းလီပေါ်မှာရောင်းစားခံရတဲ့မြန်မာနိုင်ငံသား16ဦးကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကသတင်းအချက်လက်ယူပြီးထိုင်းအထူးစုံစမ်းရေးဌာန DSI ရဲ့အကူအညီနဲ့ကယ်ဆယ်ခဲ့တာဖြစ်ကြောင်းအမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပြပါတယ်
။ဖေရ၊ကိုရ၊ဆေရနောက်ပြီးတော့ချက်တိရနေ့မနေ့ပိုင်းလောက်ဒီကျွန်တော်တို့က၄ရက်လောက်ဒီခက်ခက်ခက်ခက်ကျွန်တော်တို့လူရှင်တဲ့အချက်လက်တွေကိုရအောင်ယူလိုက်တယ်။ရအောင်လဲတော့လူတွေရဲ့ဓာတ်ပုံရဲ့လေနံပါတ်တွေရဲ့နေရာရေကိုသိပြီးတော့ရဲဆိုင်ကိုကျွန်တော်တို့ကတင်ပို့တယ
်ကလေး၃ယောက်အပါအဝင်လူ၁၆ဦးကိုတွားရောက်ကယ်ဆယ်ရမှာတော့အခက်အခဲတွေနဲ့အန္တရာယ်တွေရှိခဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတွားရောက်ကယ်ဆယ်ခဲ့သူဦးဆိုင်အေးကပြောပြပါတယ
်ထိုင်းမလေးရှားနယ်ကမှာဆိုတော့ခဏခဏလက်ပြပုံပေါက်ကွဲနေဆိုတော့အကုန်လုံးတွားလာလာတာဆိုအကုန်လုံးပြိထားနေရတယ်ဒီနိုင်ငံကလူသိန်းတွေလာတယ်ဆိုလို့ရှိရင်ဟိုလိုက်ကြည့်နေကြတာဘယ်ကလာတဲ့လူတွေလဲဟိုနောက်ပြီးတော့စစ်တပ်ကခြားထားတဲ့လူတွေရောကျွန်တော်တို့ဝိုင်းကြည့်ရတယ်ပွဲစားတွေရောအဆက်ဆက်ပေါ့
အသက်14နှစ်အရွယ်ကလေးတယောက်ကတော့ရောက်လာတာတလကျော်ရှိဖြစ်ကြောင်းအလုတ်ကျန်းနေခိုင်းစီခံရပြီးတနက်နဲ့ပြစ်ခတ်ချင်းချောက်မှုတွေခံခဲ့ရကြောင်းတွေကိုလည်းပြောပြပါတယ
်သူတို့ခိုင်းတာကိုလိုရတဲ့သူတို့ကဒါလုပ်ပြီးဆိုရင်ကျွန်တော်ကဒါလုပ်ရတယ်နော်သူတို့နားမလည်ဘူးဆိုဟောက်တယ်သူတို့ကောင်းကြီးကိုပုတ်တယ်ဘွန်ဘွန်တကယ်ကျွန်တော်တို့ပြန်မပြောင်းလဲဘူးနော်သူတို့ကခောက်တယ်ဆိုတော့လက်ကတနက်နဲ့ရှောက်တယ်သူတို့အဲ့တော့တနေနေရှိကိုပိတ်တယ်နော်တိုင်းနေရလမ်းလေ
အဖမ်းစီတွေများလို့မြန်မာနိုင်ငံကိုအလုတ်သမားတွေပြန်နေချိန်မှာပဲအလုတ်ကန်ရှာဖွေဖို့လာကြတဲ့သူတွေလည်းထိုင်းနယ်စပ်မြဝတီမြို့မှာရှိနေကြတာပါဒီထဲကလူငယ်တူကတော့ပြီးခဲ့တဲ့၄ရက်ခန့်ကမြဝတီမြို့ကိုရောက်ရှိလာခဲ့ပြီးတဲ့နောက်ပွဲစားတွေကနေတဆင့်အခုလေပေါ်ကိုရောင်းစားတာခံခဲ့ရတယ်လို့ပြောပြပါတယ
်မြဝတီကိုဆက်လာတော့မြဝတီမှာပွဲစားနေတို့တယ်ပွဲစားကကျွန်တော်တို့တင်ပေးလိုက်ရအဲ့ဒီဘီလီရဲ့နားလည်ကြလို့ဒီမှာအဖမ်းစီတအားများတော့လမ်းစီရှာတော့ရှာရမရတဲ့နဲ့ဒီမှာပက်ဒနီလီကိုတခါပွဲစားခေါ်ယူပလဲ
ဆက်30ကျော်လူငယ်တဦးကတော့ထိုင်းနိုင်ငံတောင်ပိုင်းကလေပေါ်မှာ9နှစ်ခန့်အလုပ်လုပ်ခဲ့ပြီးမှအဲ့ဒီနေကနေတဆင့်မလေးနယ်ဇက်ကိုပို့ခဲ့တာဖြစ်တယ်လို့လည်းပြောပြပါတယ
်ပွဲစားကလည်းမလေးမှာစီလို့ရတယ်လို့ပြောတယ်လေကောညလုံးကျွန်တော်ကအဲ့ဒီကိုချိန်ပြလိုက်တယ်ပန်လည်းကိုဆက်တဲ့ဒီနေ့နေ့မရဘူးအလောအကုန်လုံးလောရတယ်
ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာ2016ခုနှစ်အတွင်းလူကုန်ကူးမှုအကျဉ်းပေါင်း28ကျဉ်နှိမ့်နှင်းခဲ့ရမှာလူကုန်ကူးခံရသူပေါင်း348ဦးကိုကယ်တင်နိုင်ခဲ့ပြီး2018ခုနှစ်ထဲမှာတော့ဇူလိုင်လအထိလူကုန်ကူးမှုနှိမ့်နှင်းခြင်း8ကျဉ်မှာလိင်အလုံသမားများပါဝင်စုစုပေါင်း112ဦးကိုကယ်ထုတ်နိုင်ခဲ့ပြီးလူကုန်ကူးသူပေါင်း10ဦးကိုဖမ်းဆီးနိုင်ခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ရာမှာထိုင်းနဲ့မြန်မာအပါအဝင်နိုင်ငံပေါင်း45နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖြစ်ရေးတွေမှာစောင့်ကြည့်ခံနိုင်ငံအဆင့် TR2 ဖြစ်ဖော်ပြထားပါတယ်။ထိုင်းနိုင်ငံအနေနဲ့ကတော့အိန္ဒိယချင်းမြန်မာနိုင်ငံကအလုပ်လာလုပ်ကြတဲ့ရွှေပြောင်းလုပ်သမားတွေတန်းနဲ့ချီရှိနေတာကြောင့်သူတို့ရဲ့ပင်လယ်ဆောင်လုပ်ငန်းတွေနဲ့တခြားရေရွက်ပစ္စည်းထုတ်လုပ်တဲ့လုပ်ငန်းတွေမှာလူကုန်ကူးခံရတွေရှိတယ်ဆိုပြီးဝေဖန်မှုတွေခံနေရတာဖြစ်ပါတယ်။ဒီအတွက် TR2 စောင့်ကြည့်ခြင်းနဲ့မှသတ်မှတ်ခံရတာဖြစ်ပါတယ်ရှင်။
မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်မြန်မာပြည်ဆိုင်ရာသတင်းလွှာတွေသတင်းဆောင်ပါတွေဒီမှာပဲရန်နာပြစေအခုနိုင်ငံတကာသတင်းလွှာမှာတော့သမ္မတက FBI အကြီးအကဲအသေးအဖြစ်အစိုးပြုခံထားရသူကအထက်လွှတ်တော်ကြာနာပွဲမှာဘာတွေကိုဘယ်လိုထွက်ဆိုခဲ့တယ်လဲဆိုတာကိုပြောပြပေးပါဦးမယ်သမ္မတအင်ဂျူရောကပေးနေတဲ့နိုင်ငံရေးအရာဖိအားတွေကိုစန့်ကျင်သွားမဲ့အကြောင်းနဲ့ရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုတွေအပေါ်အထူးကောင်စီကစက်ပြီးစုံစမ်းစစ်ဆေးနေတာကိုထောက်ခံတဲ့အကြောင်းဖက်ဒရယ်စုံစမ်းစစ်ဆေးရေးဘျူရို FBI အကြီးအကဲအဖြစ်ခန့်အပ်ရေးသမ္မတထရမ့်အဆိုပြုထားသူကပြောပါရယ် FBI ဒါရိုက်တာဟောင်း James Comey ကိုစက္ကန့်ဖို့အဆိုပြုခံထားရတဲ့ Christopher Worry ဟာမနေ့ကအထက်လွှတ်တော်တရားရေးဆိုင်ရာကော်မတီရှေ့မှောက်ကြားနာပွဲမှာတက်တည်ထွက်ဆိုသွားခဲ့တာပါ Michael Bowman ရဲ့သတင်းပေးပို့ချက်ကိုကိုသိန်းထိုင်ဦးကပြောပြမှာပါရှင
် FBI ဒါရိုက်တာ G.K. ဟောင်း James Comey ကိုသမ္မတထရန့်ယာဒူကဖယ်ရှားပြီးနလကြား Comey ကိုယ်တိုင်ကရုရှားရေးတက်တည်ထွက်ဆိုခဲ့ပြီးသတင်းပတ်အတော်ကြားမှာပဲသူ့နေရာကိုစားထိုးမဲ့သူရဲ့သဘောထားနောက်လူသိခံထားမဲ့သူစီကအာမခံချက်တွေရဖို့လွှတ်တော်အမတ်တွေစူးစမ်းနေကြတာပေါ့အထက်လွှတ်တော်တရားရေးကော်မတီကဒန်ဖိုင်းဆိုင်ကအခုလိုပြောပါတယ်
The FBI is and must remain
FBI ဟာတရားလွတ်လပ်တဲ့နိုင်ငံရေးဩဇာကင်းတဲ့ဥပဒေစိုးမိုးရေးထိန်းသိမ်းစောင့်ရှောက်တဲ့အဖွဲ့အစည်းတစ်ခုအနေနဲ့ဆက်ရှိနေရပါမယ်ဒါဟာထိတ်ဆုံးကရှိရမှာဖြစ်ပါတယ
် FBI ကြီးကဲဖြစ်ဆိုပြီးခံထားရတဲ့တရားရေးဌာနရှင်းနေအောင်သူဖြစ်သူ Christopher Weir ကတော့သမ္မတအင်ဂျီရောဘက်ကသစ္စာရှိရမယ်ဆိုပြီးဂရီကိုတောင်းခံတာမျိုးမရှိတဲ့အကြောင်းနဲ့တောင်းလာရင်လည်းသူ့အနေနဲ့ဘေးမှာမဟုတ်တဲ့အကြောင်းထွက်ဆိုတော့ပါလေ
I will never allow the
FBI ရဲ့လုပ်ငန်းတာဝန်တွေကိုအမှန်တရားအချက်အလက်ကိုအခြေခံဖို့ဥပဒေနဲ့အညီဖြစ်ဖို့တရားစီရင်ရေးမှာဗန်းမလိုက်ပဲလုတ်ကင်ဖို့ဆိုတာတွေကနေဘလို့အကြောင်းအကြောင်းကြောင့်တွေးဖြီသွားတာမျိုးကျွန်တော်အဖြစ်မခံပါဘူ
း James Comey ကိုယာရူကဖယ်ရှားခဲ့တာနဲ့ပတ်သက်ပြီးသူအနေနဲ့သဘောထားတစ်စုံတရာပြောနိုင်တဲ့အနေအထားမှမရှိဘူးလို့လည်းဝေကပြောပါတယ
်
ရုရှားရေးမှအထူးကောင်စီကတာဝန်ပေးထားတဲ့စုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့လွတ်ဆောင်ချက်တွေကနိုင်ငံရေးအရမကျေနပ်တဲ့သူကိုတမင်အပြစ်ရှာဖို့ဆုံးမလို့ဆွဆွဲတဲ့လုပ်ရမျိုးနဲ့တူနေတယ်ဆိုပြီးသမ္မတဘက်ကပြောဆိုထားပါတယ်ဒါနဲ့ပတ်သက်လို့တော့ Christopher Weir ကသူ့အနေနဲ့တော့ဒီလိုမသတ်မှတ်တဲ့အကြောင်းထွက်ဆိုသွားပါတယ်ရှိခိုးဝဲမှာရုရှားရဲ့ဝင်ရောက်စုပယ်မှုတွေပေါ်ထောင်လိုင်းရေးဖွဲ့ရဲ့ကဲပြတ်ချက်တွေနဲ့ပတ်သက်လို့သူတန်တရားဖြစ်စရာမရှိတဲ့အကြောင်းလဲဝေဒကထွက်ဆိုသွားပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့သားကရှိခိုးပွဲမှာထရန့်ရဲ့ပြင်ပဟယ်လိုရီကလင်တန်ကိုထိခိုက်နေနာစီမဲ့အကြောင်းအရာတွေရုရှားဘက်ကဘေးမဲ့ဆိုတာကိုသူလိုလားလားရယူဖို့ကြိုးစားခဲ့တဲ့အကြောင်းထုတ်ပေါ်ပြောဆိုခဲ့တဲ့အီးမေးလ်တွေထွက်လာပြီးနောက်တည့်မှာပဲ FBI ဒါရိုက်တာယာဒူးအတွက်ကြားနာဝဲကျင်းပတာပါ။တရားရေးဆိုင်ရာကော်မတီကထက်လွှတ်တော်အမတ်Lindsey Graham ကတော့အခုလိုပြောပါတယ
် So here's what I want you to tell every politician
ဒီနေရာမှာနိုင်ငံရေးသမားတိုင်းကိုကျွန်တော်ပြောချင်တာကတကယ်လို့တခြားတိုင်းပြည်ခုခုကခမည်းရဲ့နိုင်ငံရေးတိုက်ခိုက်ကိုနှိမ်ချထိုးနှက်နိုင်အောင်ကူညီမယ်ဆိုတာမျိုးဖုံးစက်လာခဲ့ရင်ဘယ်သူမှဆို FBI ကိုအကြောင်းကြားဖို့လိုပါတယ
် Christopher Wei ကတော့အခုလိုထွက်ဆိုပါတယ
် Any threat or effort
ဘလို့အစိုးရအစင်းကပဲဖြစ်စေဒါမှမဟုတ်ရင်အစိုးရမဟုတ်တဲ့တခြားသူတူဦးကဖြစ်စေ American ပြည်အောင်စုရဲ့ရွေးကောက်ပွဲကိုဝင်ပြီးစွပ်ဖတ်ဖို့ရည်ရွယ်လှုပ်ဆောင်တာချင်းချောက်တာအားလုံးကို FBI အနေနဲ့သိကျင်ပါတယ်
။ဝေးဟာသမ္မတဟောင်း George W. Bush လက်ထက်ကတရားရေးဌာနမှာတာဝန်ထမ်းဆောင်ခဲ့သူဟာလွတ်လပ်ခွင့်အတွက်လှုပ်ရှားနေတဲ့ရပ်ဖွဲ့အဖွဲ့အစည်းတွေကတော့ဝေးရဲ့နာမည်ဟာအကျဉ်းသားတွေကိုညှဉ်းပန်းနှိပ်စက်တဲ့နည်းတွေတို့ပြီးလှုပ်ဆောင်ရေးဆောင်ရွက်ခဲ့တဲ့အစိုးရမှတ်တမ်းတွေမှာပါနေတယ်ဆိုပြီးတော့ဝေဖန်ပြောဆိုပါတယ်။ပေါ်ထူးတွေကကျန်းမာပွဲမှာတော့ဝေးကအချမ်းဖက်သမားလိုတန်တရားရှိသူတွေကိုညှဉ်းပန်းနှိပ်စက်စစ်ဆေးတာမျိုးသူထောက်ခံတယ်လို့ပြောဆိုနေတာတွေနဲ့ပတ်သက်ပြီးခြေပငင်းဆိုတော့ပါတယ်။လွှတ်တော်အမတ်တွေအနေနဲ့ဘယ်လိုပဲဆိုရင်မှုတွေရှိရှိဝါရှင်တန်နိုင်ငံရေးမှာရှုပ်ထွေးမှုတွေရှိလာနေတဲ့ကုလိုအခြေမျိုးမှာ FBI ကြီးကဲကိုခံထားနိုင်ရေးပါတီနေရာစလုံးကပြင်းပြင်းပြပြဆန္ဒရှိနေကြကြောင်းပါခင်ဗျာ။
ကိုသိန်းထိုင်ဦးပြောပြသွားတာပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်တင်ပေးလို့ရင် VOA American တပ်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်ဇူလိုင်လ13ရက်ကြာတာပြည်နေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေကတော့အစားအသောက်တွေတာရှည်တူလောင်ထားနိုင်အောင်သုံးတဲ့ formulin အကြောင်းသိကြရမယ့်ကြာမာရေးကျေးရွာတွေမှာဆင်းရဲမှုကြဆင်းရေးအစီရင်ခံစားအကြောင်းဦးအောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်နဲ့အတူတိုင်းရင်းသတင်းလောကဏ္ဍမှာတော့
တောင်မကြီးကိုလည်းအပီတုံးကြည့်ခြင်းပါဘူးနိုင်ငံတိုင်းလူလူမှာပဲတောင်မကြီးနဲ့တက်တဲ့လို့
မွန်တီနယ်ကြိုက်မျိုးမျိုးနယ်ကပြည်လက်မည်ဆက်ရုံကိုကြောင်မီသွေးလောင်စာ၃နာကန့်ကွက်နေတာနဲ့ပတ်သက်လို့ဒေသခံတို့ရဲ့ပြောပြချက်နဲ့တူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းစုံလင်ကိုနာဆင်ကြရမှာပါဒီလိုစီစဉ်နေတဲ့ကမှအခုအရင်ဆုံးကျမ်းမာရေးကဏ္ဍကိုနာဆင်ရပါမယ်ရှင်ဒီတစ်ပတ်မှာတော့လူများစားသုံးတဲ့အစားအစာတွေထဲမှာပါနေတဲ့ formulin အကြောင်းကိုပြောပြပေးမှာပါလူသေးတွေကိုမပုတ်သိုးအောင်ထိမ့်သိမ်းရမှသုံးတဲ့ formulin ဆေးကိုမုတ်ဟင်းကခောက်ဆွဲနဲ့ပဲပြားလိုအစားအစာတွေထဲမှာတာရှိခံဆေးအဖြစ်သုံးနေတာကိုစစ်ဆေးတွေ့ရှိရတဲ့အကြောင်းကျန်းမာရေးပညာရှင်တွေကပြောပါတယ် formulin ပါတဲ့အစားအစာတွေကိုစားသုံးမိရင်ဖြစ်လာမယ့်ကျန်းမာရေးဆိုးကျိုးကပါရပါလေအဲ့ဒီအခြေအနေကိုဘယ်လိုကာကွယ်နိုင်သလဲဆိုတာတွေကိုမြန်မာနိုင်ငံဆရာဝန်များတင်ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်โอเคဒေါက်တာမြင့်ခင်ဗျာကျွန်တော်မြန်မာနိုင်ငံမှာဒီမချာသေးခင်ကပဲပေါ့နော်ဒီမျိုးကြီးတချို့ပါအများစားတဲ့ဒီမုံဟင်းကားနဲ့ပဲပြားတွေထဲမှာလူသေးကောင်းတွေမပုတ်အောင်ထည့်တဲ့ဒီ formulin C ပါတာကိုစစ်ဆေးတွေ့ရှိထားတာကြောင့်အခုလိုဒီအများပုံမှန်စားသုံးတဲ့အစားအစာတွေထဲမှာဒီအန္တရာယ်ရှိတဲ့ formulin ပါနေတဲ့အနေအထားကဘလောက်များများဖြစ်နေလဲဆရာကြီး
ကျွန်တော်တို့ဒီ formulin ဆိုတာကကျွန်တော်ဖြာတူနာမည် formaldehyde ပေါ့နော်ဒီ formulin ဟာဒီအများစုကတော့ဟိုတုန်းကဒီတာရှိခံပစ္စည်းတွေပေါ့စပြီးတော့ပေါ်လာတာတော့အဲ့တုတ်ဆေးတွေကိုကြာရှိခံအောင်အရင်မှာတုတ်ထားရင်ကြာကြီးခံတယ်အဲ့အဲ့လိုမျိုးတွေနော်နောက်ကဒီ cosmetic လို့ခေါ်တဲ့ဒီအလှကုန်ပစ္စည်းတွေတာရှိခံအောင်ပကံဆေးတဲ့အရင်စက်ပြာရည်တွေမှာသုံးတာပေါ့နော်အဲ့ဒီကနေမှနောက်တော့လူတွေကိုမပုတ်မသွိုးအောင်ကျွန်တော်စီမံတာပေါ့နော်ဒီဆေးကြောင်းတွေမှာအလောင်းတွေကိုခွတ်ဆေးရမယ်ဆိုရင်ဒီအလောင်းတွေကိုမပုတ်မသွိုးအောင်ကျွန်တော်ဆုံးဒီမျိုးစိတ်နဲ့ကန်ကြီးမှာထည့်ထားရတယ်နောက်ဖုန်ကြီးပြန်နေပါလေဆိုလို့ရှိရင်လည်းမပုတ်မတူအောင်ကျွန်တော်ကပေါင်ဝသွေးကြောကြီးတွေဖြတ်ပြီးတော့ formalin တွေကိုခါတဲ့ရေတွေ့ချင်းနဲ့ထိုးသွင်းရတာအဲ့လိုကိုခန္ဓာတွေကို formalin တွေဝင်သွားပြီဆိုပြီးကိုခန္ဓာရတောင့်ပြီးတော့ကျွန်တော်မပုတ်မတူတော့ဘူးပေါ့နော်အဲ့ဒီဒီလိုတာရှည်ခံတဲ့ပစ္စည်းကိုအစားဆုံးမှာကလိုက်သုံးတာဒီကောင်းကင်ကအဆိတ်ဆိုတာကျွန်တော်ကပေါ်ပြထားပြီးတာတာရှည်ခံအဆိတ်ဖြစ်စီတော့ပစ္စည်းများဆိုပြတော့ဒီသတ်မှတ်ထားတဲ့မှာပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့မြန်မာနိုင်ငံမှာဒီဖြစ်နေတဲ့အနေအထားကဘယ်လောက်ထိပြန့်နှံ့နေတဲ့အနေအထားရှိလဲဆရာကြီ
းဒီပဲပြားတို့စံခေါက်ဆွဲတို့တူဖူးတို့ငချောက်တို့နွားနို့တို့နောက်ကငားပစုံတွေပေါ့ငားပစုံတွေကိုရေရှည်ရေခဲရကုန်လည်းမကအောင် formalin နဲ့စိတ်ငားပေါ့နော်နောက်သေးသေးတွေကိုလည်းမကြာကြီးမပုတ်သွားအောင်ပြီးကြီးငားတွေအထူးသဖြင့်အဲ့လိုမျိုးတော့ပဲသွေးပေါ့ပဲသွေးနဲ့ပဲပြားတွေမှာအသုံးများတယ်ခေါက်ဆွဲတွေမှာအသုံးများတယ်ပေါ့နော်အခုတော့မြန်မာနိုင်ငံ FDA ကနေဈေးကွက်တရားတွေလိုက်ပြီးတော့စစ်တဲ့ကောင်မှာအထူးသဖြင့်တော့ပဲပြားနဲ့တူဖူးတွေနောက်ကလည်းဘယ်မင်းငါပတ်တွေခေါက်ဆွဲပတ်တွေမှာတွေ့လာတာပေါ့နော်အဓိကကတော့တည့်ရမကဘူးရက်ကြကြခံအောင်သူကထားပြီးတော့သုံးကြတာကို
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအများစားသုံးတဲ့အစားအစာတွေတွေမှာပေါ့ဆရာနော်တော်တော်များများဒီပြန့်နှံ့ပြီးတော့ပါလာတာကဒီမြန်မာနိုင်ငံကဒီမြို့ကြီးတွေတော်တော်များများဥပမာရန်ကုန်တို့မန္တလေးတို့ဟာဟင်္ဒရာတို့ဒီမြို့ကြီးတွေမှာပါတွေ့နေရတဲ့အနေအထားဖြစ်တဲ့အတွက်ဒီတခြားမြို့နယ်တွေမှာလည်းပေါ့နော်အလားတူဖြစ်နေမဲ့အနေအထားကိုစိုးရင်ရတာဖြစ်တဲ့အတွက်ကြောင့်ဆရာကြီးအခုလိုဒီစားတော့သူကျမှာ formalin C ခတ်ထည့်လိုက်တာကြောင့်စားမိတဲ့သူတွေအတွက်ဆိုင်ဘလို့အန္တရာယ်တွေဖြစ်စေတယ
်အခုဆိုလို့ရှိရင်နိုင်ငံတကာသုတေသနကင်ဆာရောဂါနဲ့ပတ်သက်တဲ့သုတေသနအဖွဲ့ကြီးပေါ့နော်အဲ့ဒီအဖွဲ့ကဒီ formalin တွေကြောင့်ကင်ဆာဖြစ်စေတယ်ဆိုတာကင်ဆာဖြစ်စေသောပစ္စည်းကိုသတ်မှတ်ထားတဲ့ဒါစီနိုဂျန်လို့ခေါ်တာပေါ့နော်အဲ့တော့ဒီ formalin ကြောင့်ကျွန်တော်တို့ကလေကြောင်းကင်ဆာဖြစ်နိုင်တယ်နှာခေါင်းကင်ဆာဖြစ်နိုင်တယ်သွေးကင်ဆာတွေဖြစ်နိုင်တာကဒါရှိအဖြစ်အဆက်ပေါ့နော်ခုနကချက်ချင်းကြတော့ဒီအငွေ့ကိုရှူလိုက်ရင်ဒါလည်းမွန်ထုံးပြမျက်စိတွေမျက်စိရောဝင်မျက်စိဆက်တယ်မျက်စိပြောဝင်သွားရင်ကမ်းတယ်ဖော်မလင်ကိုတောက်လိုက်လို့ရှိရင်လူသေးသေးနိုင်တယ်ပေါ့နော် တော့နည်းနည်းခဏခဏဖြစ်နေဆိုဖိုက်နာတာတွေနောက်ကသတိလစ်သွားတာတွေအံ့နာတွေဝမ်းသွားတာတွေနောက်ဆုံးအစိတ်တောက်တွေဖြစ်ပြီးတော့เนาะကြောက်ကြတဲ့ပျက်စီးနှလုံးတွေပျက်စီးပေါ့เนาะဆိုရင်အသေးတွေပျက်စီးပြီးတော့သေသွားတဲ့အဖြစ်ဖြစ်နိုင်တယ်
ဟုတ်ကဲ့ဆရာအခုလိုဒီအန်ဒီကနေရှော့ချနိုင်ဖို့အတွက်ဆိုလို့ရှိရင်ဒီစားသုံးသူတွေအနေနဲ့ဒီခွဲနေတဲ့အနေအထားကဘလောက်ထိလွယ်လွယ်ကူကူရှိနိုင်လဲဆရာ
အဲ့တော့ငါးတွေကို formalin နဲ့စိန်ထားတယ်ဘာလို့လဲဆိုစိန်ထားတယ်ဆိုတော့ပြည်သားတယ်အဲ့ဒီငါးတွေကိုဖိကြည့်ရလို့ရှိရင်မားနေတာလက်ကလေးနဲ့ခြိုက်မသွားဘူးလေမလတ်ဆက်တော့တော့ငါးရဲ့အညီနဲ့ပြောက်သွားတယ်ဘာလို့ဆိုလဲဘာလို့အညီနဲ့ပြောက်ပြီးတော့ဘာလို့ကနေကနေမာတောင်းတောင်းလေးပြစ်နေရဆိုတာ formalin နဲ့ထိထားပြီးပြီပဲအဲဒီလိုပဲတူဖူးဆိုတာကကျွန်တော်တို့ rubber လိုပျက်ပျော်လေးဖြစ်နေတာအဲ့ဒါပေါ်မဲ့တူဖူးရကနေကနေမာပြီးတော့ကြက်ခဲနေရဆိုရင်ဒါက formalin ပိတ်ထားပြီးတော့ကျွန်တော်အကျဉ်းသတ်မှတ်လို့ရတယ်ဒီလိုပဲငချောက်တရားအသားရောင်လေးကိုတွေးရောင်လေးနေနေရမယ်အသားလေးမျိုးမျိုးမဲမဲနေရောင်လေးစမ်းနေရမှာပေါ့နော်အဲ့လိုပဲငချောက်ချက်ဖြူနေတယ်တောင့်နေရဆိုလို့ရှိရင်တော့ဒါက formalin စိန်ထားတာပဲဒါလေးကိုကျွန်တော်တို့လူထုကမသိပေနဲ့စားသုံးနေကြတာပေါ့အခုဒါကြောင့်ပြဿနာကြီးထွားလာတယ်ကိုချိုးကြချိုးကြစစ်စင်းနဲ့စက်ယုံနေရအသားလိုသုံးလိုက်တယ်ချိုးကအိမ်မှာလုတာမဟုတ်ဘဲစက်ယုံနေရကိုစားသုံးတာသုံးတဲ့အတွက်ကြောင့်ဒီခေါက်ဆွဲဒီမှာပါလာလာမျိုးတွေမိုးဟင်းကားပတ်တင်မှာပါလာလာမျိုးတွေငါးပစုံနေမှာပါဆာပါလာလာမျိုးတွေရှိတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ပညာပေးမှုအပြင်အရေးယူမှုအပိုင်းရောဘာတွေလုပ်နိုင်လဲဆရာ
ဒီလိုမျိုးပစ္စည်းတွေမတုံ့ရဘူးဆိုတာကို FDA စစ်ဆေးရုံမှာမကားပဲနဲ့ဘယ်လိုတာရှိကံပစ္စည်းတွေကတော့အန္တရာယ်ရှိပါတယ်ဆိုတာမျိုးလူလူနဲ့စားသုံးသူတို့မှစားသုံးကုန်တွေကိုထုတ်လုပ်တဲ့လူတွေကိုအသိပေးရမယ်တော့တတ်မှတ်ထားတဲ့အဖြစ်ဖြစ်စေတော့ဒီတာရှိကံပစ္စည်း preservative တွေရှိတယ်ဒီစင်းတွေကိုအစိုးရအနေနဲ့ထုတ်ပြန်ပေးရမယ်အဲ့လိုမျိုးပဲနဲ့ကိုယ်အချင်းချင်းက format ဒီကဟေးကောင်းတယ်ဟေးအချင်းချင်းပြောပြီးကိုယ်ကတုံးနေကြတာလူတို့ကဒါတွေကိုအစိတ်တော့ဖင်မှာမသိဘူးသိလို့ဆိုရင်တော့တို့လည်းထဲမှာမဟုတ်ဘူးပေါ့လေ
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီ formalin C အစားပေါ့နော်ဒီအစားတော်တွေရေးခံနိုင်အောင်ဘယ်လိုမျိုးဒီတုံးနိုင်တဲ့တခြားနည်းလမ်းတွေဆေးတွေရှိသေးလဲဆရာ
ပစ္စည်းတွေဆိုတာကရင်ငွေ့တွေရှိနေလို့ရှိရင်ထမင်းကအစားရင်ငွေ့ကြီးနေရင်တိုးပါပဲလေအဲ့ထမင်းမတို့ဟင်းမတို့ဖြစ်အောင်ကကျွန်တော်ထမင်းကိုထမကြောက်ပေါ့ဒီ၆လှမ်းလိုက်တယ်အရင်ငွေ့တွေပျောက်သွားပြီဆိုတော့တဘာဝနေရဒါတာရှိခံသွားပြီထမကြောက်ဒီတွေထုတ်တာပေါ့နော်အဲ့လိုက၆လှမ်းရတယ်ငါးတွေဆိုလည်းဒီဘက်၆လှမ်းပေါ့စားတွေနေတယ်စားတွေနေတယ်နောက်ခါကျကြက်ကြိုက်တယ်သူကဒီငါးတွေကိုကြက်ကြိုက်ပြီးလို့ရှင်တခါကျတော့တာရှိခံတာပေါ့နော်ဒီမီးနဲ့မြိုက်ပြီးတော့ကြက်တယ်ချို့ကြော်လေရေခဲနဲ့ရိုက်ပြီးတော့ခဲထားလိုက်တာပေါ့နော်ကျွန်တော်တမင်သားတွေတရေသားတွေနိုင်ငံခြားမှာဆိုမိလာပြီးတော့ဒါတွေကိုတစ်ရှိခံအောင်ခါတယ်ဒီခဲခဲနဲ့မှခဲပြလိုက်ချို့ကြော်လေ ultraviolet radiation လို့ခေါ်တာပေါ့နော်ဒီခရီးလုံရောင်ကြီးနဲ့တက်ရောင်ကြီးပို့တာချို့ကြော်လေအချင်းဖောက်တာအခုလက်ဖက်ဆိုလို့ရှိရင်ကျွန်တော်အချင်းဖောက်တာပေါ့နော်ဒါဗနီကာတွေပေါ့ခင်ဗျာရှာလကာရေလေးတွေပါလေးတွေတွေ့ပြီးတော့ချို့လိုက်ချင်းတနက်လုပ်လိုက်တာပေါ့တနက်လုပ်လိုက်ချင်းရမယ်ဒါရတာရှိခံနေအဲ့လိုနီးတွေနဲ့ကျွန်တော်တို့တာရှိခံအောင်လုပ်ကြတော့တဘာဝနီးတွေပေါ့နော်အချို့ကလက်တစ် acid ထဲတာချို့ကြော်အဲ့ဒါမှအချို့ဆိုဓာတုပစ္စည်းပေါ့ nitrate တွေဒါတွေကဝက်ဥချောင်းတွေပိုင်းမှာအများဆုံးသုံးနေတော့ sodium benzoate တွေဒါတွေကလူရိုသိပ်ပြီးတော့ဥပမာမပေးဘဲနဲ့ FDA အသိမှတ်ပြုထားတဲ့ဟိုတာရှိခံပစ္စည်းတွေပေါ့ဒါတွေတောင်မှများသုံးလို့မရပါရှင်သူ့ရဲ့ကျွန်တော်ဒီ concentration ခေါ်တာပေါ့နော်သူ့ရဲ့ပြည့်နှက်မှုကိုရေနဲ့ဘလောက်ရောထားတဲ့ပုံမှာပူတည်တာပေါ့အချို့ကျတော့လည်း vitamin C တွေရောလိုက်တာပေါ့နော်အဲ့လိုနည်းတွေသုံးတာကတော့သိချရတာပေါ့နော်လူလူအတွက်အဲခုနမဟုတ်ဘဲနဲ့ဓာတုပစ္စည်းတွေအဲ့ဓာတုပစ္စည်းမှာလူလူကိုလိုက်ကိုကဒီဘေးဟာတွေကအန္တရာယ်ရှိမှမသိဘေးဟာတွေကစိတ်တောက်ခင်မှမသိအဲ့ဒါကြောင့်သူတို့သုံးနေကြတာအခုအချို့ကျတော့သိလျက်နဲ့ဒီဝိသမလောဘပေါ့ဗျာကုသိုလ်ရဲ့စက်စီမှာဆိုလို့သမင်းကတမင်းကရောရောထဲတာအဲတော့ကျွန်တော်အရေးယူတဲ့အပိုင်းပေါ့လေ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကြာမာရေးခဏကိုကြာသာပရင်းညပိုင်းမှာအထစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာနှာစင်နိုင်ပါတယ်ရှင
်ဒီမနေ့ကမှအစိုးရဝန်ထမ်းလိုလူသိများတဲ့နိုင်ငံဝန်ထမ်းတွေစီစဉ်ပြောင်းလဲရေးအတွက်အဖြစ်ပြက်ခြားစားမှုတွေဗဟုချုပ်ကန့်မှုတွေရှော့ချမဲ့အစီအစဉ်တွေပါဝင်တဲ့မဟာဗျူဟာတရက်ကိုဆက်မဲ့ကျင့်သုံးမှုအစိုးရကပြင်ဆင်နေပါတယ်။အစိုးရရန်ဒီယားမှာအရေးပါတဲ့နိုင်ငံဝန်ထမ်းတွေရဲ့ဒီကနေ့အခြေအနေဘယ်လိုရှိနေပါလဲ။ဘာတွေပြင်ဆင်ဖို့လိုနေပါသလဲဆိုတာကိုတော့ Viewer ရဲ့စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ Viewer ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ
burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကဆက်ရက်နေတိုင်းအစီအစဉ်ကဒီလိုပါပဲရှင
်။စနေနေ့ဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါတော့မယ်။ကျေးလက်စင်းရင်မှုကြဆင်းရင်နဲ့ပတ်သက်ပြီးကမ္ဘာ့ဘဏ်ပညာရှင်တစုရေးထားတဲ့စာရန်ကိုဥအောင်ခင်သုံးသပ်ရေးသားပြီးကိုညံဝင်းအောင်နဲ့တူတင်ပြပေးထားပါတယ်ရှင်။
ဒီကောက်ပြင်ရောက်တဲ့ဦးသိဆိုင်အစိုးရတက်လာခြင်းကစပြီးမြမပြည်မှာအပြောင်းအလဲတွေဖြစ်လာတာကိုအနည်းနဲ့အများတွေ့နိုင်ပါတယ်အထူးသဖြင့်မြို့ပြအခြေအနေပြောင်းလဲလာတာဟာတင်ရှားပါတယ်ဒါပေမဲ့ပြောင်းလဲမှုကိုတိသာတင်ရှားစွာမတွေ့မြင်နိုင်တာကတော့ကျေးလက်ဒေသဖြစ်ပါတယ်မြမပြည်သားအများစုကကျေးလက်မှနေထိုင်ကြတာမို့ပြည်သူလူထုအများစုကအစိုးရရဲ့ပြုပြင်အစီအစဉ်မှာအကျုံးမဝင်လို့ဖြစ်နေပါတယ်အလိုမညီမညာဖြစ်နေတာတွေကိုသိတဲ့အတွက်ကျေးလက်စင်းရဲမှုကြဆင်းရေးဟာအစိုးရရဲ့ဦးစားပေးလမ်းစဉ်တစ်ခုဖြစ်လာပါတယ်။တိုင်းပြည်စည်းဝါးရေးတိုးတက်ဖွံ့ဖြိုးမှုမှာကျေးလက်ဒေသပါဝင်လာမှသာတပြည်လုံးတိုးတက်မှုရှိတယ်လို့ပြောရပါလိမ့်မယ်။ကျေးလက်စင်းရဲမှုကြဆင်းရေးဟာ NLD အစိုးရရဲ့အဓိကဦးစားပေးလုပ်ငန်းဖြစ်တာမို့ဖြစ်ပေါ်လာတဲ့အသီးအပွင့်ကိုအားလုံးခံစားကြရပါလိမ့်မယ်။ဒီအကြောင်းနဲ့ပတ်သက်ပြီးကမ္ဘာ့ဘဏ်အုပ်စုဝင်ပညာရှင်တွေဖြစ်ကြတဲ့နီကလပ်စ်ဝင်းမြင့်နဲ့အပေါင်းပါ၃ဦးကမနစ်ကစာရသံအောင်ထုတ်ထားပါလေ။ကျင်းလက်စင်ရမှုညွန်နေအောင်ဘာတွေလုပ်ဖို့လိုတယ်ဆိုတာကိုစမ်းစစ်လေ့လာထားတဲ့စာရန်ဖြစ်ပါလေ
။လေသမားတွေဝင်ဝေးတိုးပွားလာအောင်လေယာထုတ်လုပ်မှုများပြားလာဖို့လိုပါတယ်။နောက်တော့ကျင်းလက်မှာတကယ်လိုအပ်တဲ့ဝန်ဆောင်လုပ်ငန်းတွေကိုအားကောင်းအောင်လုပ်ဖို့လိုအပ်ပါလေ။တတိယကတော့လိုအပ်သူတွေလက်ထဲအရင်းအနှီးတွေရောက်သွားအောင်လုပ်နိုင်ဖို့ဖြစ်ပါလေ။တွေ့ရတဲ့တက်သည့်အထောက်အထားနဲ့သက်တည်ခံနေပြောတာကိုထည့်သွင်းစဉ်းစားပြီး policy ချမယ်ရင်းနှီးမယ်ဆိုရင်ရည်ရွယ်ချက်အောင်မြင်နိုင်ပွဲရှိပါတယ်ဇီးကုံးကလေသမားကြီးဦးဖြိုးဟာလက်မြေကိုဧကမှာစဘာစိုက်ပါတယ်ဒါပေမဲ့စိုက်ပျိုးရေးစရိတ်ကြီးမားပြီးထွက်လာတဲ့ဆန်စဘာကဈေးကောင်းကောင်းမရတဲ့အတွက်ဝမ်းစာဖူလုံယုံလောက်သာဝင်ငွေရရှိပါတယ်လေသမားအလုံးဒီပြဿနာနဲ့ကြုံတွေ့နေရပါတယ်သူတို့လိုလေသမားကိုငွေထုတ်ချေးမဲ့ဘဏ်မရှိဘူးလို့ဦးဖြိုးကဆိုပါတယ်
မြမပြည်ရဲ့အလုသမားအင်အားတဝက်ကျော်ကျော်ဟာစိုက်ပျိုးရေးလုပ်နေကြသူတွေဖြစ်ပါတယ်။စိုက်ပျိုးရေးမှာအဓိကသီးနှံဟန်ဆန်စပါးဖြစ်ပြီးမြဲအာရှတိုက်မှာအထွက်အနည်းဆုံးဖြစ်နေပါတယ်။စပါးရိတ်သိမ်းချိန်မှာအလေအလွတ်ရှိမှုနဲ့တည်ယူပို့ဆောင်မှုစရိတ်စကားကြောင့်အများအစွန်းရတဲ့လောက်မရနိုင်ပေဖြစ်နေပါတယ်။ဒါကြောင့်မို့စပါးအထွက်ကောင်းတယ်လို့ဆိုတဲ့မြို့ဝကျွန်းပေါ်ဒေသမှာမိုးစပါးတစ်ဟက်တာစိုက်ရင်ဒေါ်လာ140အမြတ်ရနိုင်ပါတယ်ဒါပေမဲ့ကမ္ဘောဒီးယားမှာဒေါ်လာ340ဗီယက်နမ်မှာဒေါ်လာ430အမြတ်ရကြပါတယ်အထွက်တိုးပြီးအမြတ်တိုးပွားလာဖို့အတွက်လက်ရှိစိုက်ကူးစနစ်ကိုပြုပြင်ပြီးခင်မီအတက်ပညာကိုအသုံးပြုရပါလိမ့်မယ်မျိုးစိတ်မှာယဉ်ကျေးမြုံနာဖို့နဲ့လေသမားကိုပညာပေးတဲ့လုပ်ငန်းတွေအများကြီးလုပ်ကင်ရပါလိမ့်မယ
်ဒါပေမဲ့ဦးသိန်းစင်အစိုးရလက်ထက်မှာမျိုးစိတ်နဲ့စိုက်ပျိုးရေးပညာပေးမှာယဉ်ကျေးမြုံနာမှုနည်းပါးနေပါတယ်တိုင်းပြည်စိုက်ပျိုးရေးထုတ်လုပ်မှုရဲ့တရားခိုင်နှုန်းကိုမျိုးစိနဲ့စိုက်ပျိုးရေးပညာပေးမှာသုံးဖို့တကဘာလုံးမှာသတ်မှတ်ထားပေမဲ့မြန်မာပြည်မှာတော့သတ်မှတ်ချက်ထက်၅ဆပိုပြီးနည်းနေပါတယ်မြန်မာပြည်မှာစပားမျိုးစိလိုအပ်ချက်ရဲ့တရားခိုင်နှုန်းကိုသာဖြည့်ဆည်းနိုင်ပေမဲ့ထိုင်းနဲ့ BNN မှာတော့ရာခိုင်နှုန်းပြည့်ဖြည့်ဆည်းနိုင်ပါတယ်ဒီလိုလိုချင်သလောက်မရနိုင်ပေဖြစ်နေတာကိုပုဂ္ဂလိကလုပ်ငန်းကဝင်ရောက်ဖြည့်ရှင်းနိုင်အောင်ပြုပြင်ရေးလုပ်ဖို့လိုပါတယ်အလားတူပဲမြေယာပြုပြင်ရေးလုပ်ပြီးလုပ်ပိုင်ခွင့်နဲ့ပိုင်ဆိုင်ခွင့်ကိုအာမခံပေးနိုင်ရင်စိုက်ပျိုးရေးထုတ်လုပ်မှုတိုးပွားလာတာကိုအခြားအာရှနိုင်ငံတွေမှာတွေ့နိုင်ပါတယ်။လေယာပြုပြင်ရေးအောင်မြင်ဖို့လိုအပ်ပါတယ်
။လောလောဆယ်မှာတော့ကျေးလက်လူဦးရေ80ရာခိုင်နှုန်းဟာဘိုးတွင်းရောက်လာရင်အဆက်အသွယ်အကဲခဲရှိလာပါလေ။ဒါကြောင့်ဈေးကွက်အလုပ်အကိုင်းအခွင့်အလမ်းနဲ့ဝန်ဆောင်မှုလုပ်ငန်းတွေထိတွေ့နိုင်ဖို့အကန့်အသတ်ရှိလာပါလေ။ကျင်းလက်အတိုင်းဝိုင်းမှာလုတ်ပိုင်ခွင့်ရှိလာရင်ဒီလိုအခက်အခဲအကျအတဲကိုကျော်လွှားနိုင်ပါလိမ့်မယ်။တိုင်းနဲ့ပြည်နယ်ကိုအသုံးစရိတ်ပေးတာဟာကျင်းလက်ဖွံ့ဖြိုးရေးအတွက်အရေးပါတဲ့လုပ်ငန်းကိုဆောင်ရွက်နိုင်ပါလေ။ဒေသတိုးတက်ရေးဒေသဆိုင်ရာအဖွဲ့အစည်းတွေလုပ်တာဟာသဘောအကျဆုံးဖြစ်ပါလေ။ ဒေသခံပြည်သူတွေလိုအပ်တာကိုဖြည့်ဆည်းနိုင်မှုအတွက်စီမံကိန်းကိုထိရောက်စွာအကောင်အထည်ဖော်နိုင်မှုလိုပါတယ်။အရေးတကြီးလိုအပ်နေပြီမဲ့ထောက်ပံ့မှုမှာအကန့်အသတ်ရှိနေတာမို့ဦးစားပေးစနစ်ကိုကျင့်သုံးဖို့လိုပါတယ်။ဒီနေရာမှာလှုပ်တင်တာနဲ့မလှုပ်တင်တာကိုသိမြင်နိုင်တဲ့အသိပညာရှိဖို့ကိစ္စဟာအလွန်အရေးကြီးပါတယ်။အိမ်တော်စုလူနေမှုအခြေအနေနဲ့စည်းရဲမှုစစ်တမ်းကို2015မှာထုတ်ပြန်ထားပါတယ်။အိမ်တော်စုလူနေမှုအခြေအနေကိုမကြာခဏစစ်တမ်းကောက်ယူနိုင်ရင်ဘယ်သူကဦးစားပေးရမယ်ဆိုတာကိုသိနိုင်မှာဖြစ်ကြောင်းကမ္ဘာ့ပအုပ်စုဝင်ပညာရှင်တွေဖြစ်တဲ့နီကလပ်ဝင်းမင်းနဲ့အပေါင်းပါ3ရဲ့စာရန်ကိုတင်ပြလိုက်ရပါမယ်ခင်ဗျာ
။ဟောင်ခင်ရဲ့မြန်မာရေးတုံတက်ချက်ကိုခုလိုကြာသပတိနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ပါရဲ့ရှင်။အခုနောက်ဆုံးကြာနေသေးတဲ့တိုင်းရင်းသတင်းတော်ကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေရဲ့စူးစီးတင်ပြချက်ဖြစ်ပါရဲ့ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ PNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မောင်နှောခရဲ့အတွင်ကရခိုင်မျိုးနယ်စုဝင်တွေရဲ့လုံခြုံရေးကိုတိုးမြင့်ဆောင်ရွက်ပေးဖို့အရေးကြီးအဆိုတစ်ခုကိုရခိုင်ပြည်နယ်လွတ်တော်အစည်းအဝေးမှာအတည်ပြုခဲ့ကြပါတယ်။ကရင်ပြည်နယ်မှာတောင်မီးသွေးထပ်အားပေးစက်ရုံတည်ဆောက်မှုကိုကန့်ကွက်လက်မှတ်ကောက်ယူနေတယ်ဆိုတာနဲ့မွန်ပြည်နယ်စိုက်မြောမြို့နယ်မှာတည်ဆောက်ထားတဲ့ဗီလိုက်မြေစက်ရုံ MCL ဟာပတ်ဝန်းကျင်ဆန်းစစ်မှုဆိုင်ရာလုံထုံးလုံနီးတွေကိုလိုက်နာမှုအားနည်းနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
စမကနူပန်ပါတည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါအကြမ်းဖက်မှုတွေမကြာခဏဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မောင်တော်ခရိုင်အတွင်းကရခိုင်မျိုးနွယ်စုဝင်တွေရဲ့လုံခြုံရေးကိုတိုးမြှင့်ဆောင်ရွက်ပေးဖို့အရေးကြီးအဆိုတစ်ခုကိုဘူတီတောင်မျိုးနယ်အမှတ်နဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်သိန်းထွန်းကဇွန်လ30ရက်နေ့ကကျင်းပတဲ့လွှတ်တော်အစည်းအဝေးမှာတင်သွင်းခဲ့ပြီးဇူလိုင်လ17ရက်နေ့ကျင်းပတဲ့လွှတ်တော်အစည်းအဝေးမှာအတည်ပြုခဲ့ကြပါတယ်မောင်တော်ခရိုင်အတွင်းမှာရှိတဲ့ဘူတီတောင်မောင်တော်နဲ့ရတိတောင်မြို့နယ်တွေမှာအစိုးရကလုံလောက်တဲ့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးမပေးနိုင်တဲ့အတွက်အဲ့ဒီမြို့နယ်တွေမှာနေထိုင်ကြတဲ့ဒေသခံတိုင်းရင်းသားတွေအနေနဲ့နေစဉ်ဆိုသလိုစိုးရင်ထိလန့်နေကြရတယ်လို့ဦးအောင်သိန်းကပြောပါတယ်။အဆိုနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အစိုးရအဖွဲ့စီပင်ဝန်ကြီးဦးအောင်မင်းကမောင်တော်ခရိုင်မှာရဲအင်အား300ခန့်အပါအဝင်နေကြားဆောင်တပ်အင်အား2000ကျော်တပ်မတော်တပ်ဖွဲ့ဝင်တချို့နဲ့လုံခြုံရေးဆောင်ရွက်နေတဲ့အတွက်အစိုးကိုမှတ်တမ်းအဖြစ်သာထားတဲ့လို့တင်ပြခဲ့ပေမဲ့အစိုးရှင်ကလွှတ်တော်အဆုံးဖြတ်ကိုတောင်းခံခဲ့တဲ့အတွက်ကန့်ကွက်သူမရှိအတည်ပြုခဲ့တာလည်းဖြစ်ပါတယ်
။ကရင်ပြည်နယ်မှာကြောင်မီသွေးဓာအပိစက်ရုံတည်ဆောက်မှုနဲ့ပတ်သက်ပြီးဒေသခံတွေလက်မခံနိုင်လို့ကန့်ကွက်လက်မှတ်ကောက်ယူခဲ့ပြီးတော့ကရင်ပြည်နယ်ဝန်ကြီးချုပ်ဆာမှာတင်ပြဖို့ဆီစဉ်နေပါတယ်။စောလ28ရက်နေ့ကစပြီးတော့ကရင်ပြည်နယ်ဖအံမြို့နယ်နဲ့ပိုင်းပွဲမြို့နယ်မှာရှိတဲ့ကြောင်မီသွေးလက်စစ်ဓာအပိစက်ရုံတည်ဆောက်ရေးကိုကန့်ကွက်တဲ့အနေနဲ့ကျေးရွာ20ကျော်ကနေစတင်လက်မှတ်ရေးသူစုဆောင်းနေပါတယ်။ဒါ့အပြင်စီမံကိန်းနဲ့ပတ်သက်ပြီးကရင်ပြည်နယ်ကအရပ်ဖက်ဖွဲ့စည်း30ကျော်နဲ့တနင်္ဂနွေလုံးရှိအရပ်ဖက်ဖွဲ့စည်း134ဖွဲ့ကလည်းကန့်ကွက်ကြောင်းစောလ23ရက်နေ့ကသဘောထားထုတ်ပြန်ခဲ့ပါတယ်။မီဂါဝတ် 1280 အထိထုတ်လုပ်မဲ့လက်စစ်ဓာအပိစက်ရုံကိုတည်ဆောက်ဖို့အခုနှစ်ဧပြီလကကရင်ပြည်နယ်ဆိုရနဲ့ Public Company Limited တို့ကလည်းအကျိုးဆန္ဒစစ်ဆေးမှုလုပ်ငန်းတွေနားလည်မှုသဘောတူစာချုပ်လာရေးသွခဲ့ပြီးဖြစ်ပါတယ်
။အစိုးရတက်မတော်နဲ့ကချင်လူလိုက်ရေးတက်မတော် KNY အကြားတိုက်ပွဲတွေဖြစ်ပွားတာကြောင့်တနိုင်းမြို့မှာထွက်ပြေးခိုလုံနေကြတဲ့ဒုက္ခသည်ចောင်းသားတွေနေရာထိုင်ခင်းအခက်ခဲနဲ့ဘောရာဆောင်မှနေတဲ့ចောင်းသားတွေငွေကြေးမတက်နိုင်တော့ဘဲပညာသင်ခြင်းရပ်ရမဲ့အခြေအနေတွေရင်ဆိုင်နေရပါတယ်။ပစ္စည်းတွေကဖြန့်ချထားတဲ့နေရာမှာចောင်းသားတွေစာကြက်ဖို့အခက်ခဲဖြစ်တယ်လို့တစ်ဖက်မှာလည်းဒုက္ခတွေမဖြစ်ခင်ကဘောရာဆောင်တွေမှာထည့်ထားတဲ့ចောင်းသားတွေအတွက်ငွေကြေးဆက်မထောက်ပံ့နိုင်တော့တဲ့အတွက်ចောင်းထွက်ရမယ့်အခြေအနေတွေလည်းရင်ဆိုင်နေရတယ်လို့တနိုင်းရိုမန်ကက်သလစ်အသင်းတော်ကဆရာဦးဖောင်နော့တောင်ကပြောပါတယ်တိုက်ပွဲကြောင့်ဒေသခံတွေတွာလာမှုနဲ့လုံခြုံမှုမရှိလို့အသွားအလာပြက်လက်နေတဲ့အချိန်မှာကုန်စည်နှုန်းတွေတက်နေပြီးခုလိုကြာရှည်တက်နေရင်ဒုက္ခသည်တွေအစားအသောက်နဲ့ပြက်လက်မှုအခက်ခဲဖြစ်နိုင်တယ်လို့ဒုက္ခသည်တွေကိုကြည့်ရှုသူတွေကပြောပါတယ် ပြီးခဲ့တဲ့လကတည်းကတိုက်ပွဲကြောင့်ထွက်ပြေးနေတဲ့ဒုက္ခတွေထောင်ချီမှာလက်ရှိတချို့စစ်မြေပြင်နဲ့ဝေးတဲ့ကောင်းကားရွာသားတွေတချို့ကပြန်နေကြပြီမဲ့ခုကောင်းဒေတာရွှေမော်ပတ်မော်နမ်ဘူးနမ်ခမ်းအင်ခါကာဒေတာခန်တွေကတော့ခုလုံနေရစေဖြစ်ပါတယ
်ရှမ်းပြည်နယ်တောင်ပိုင်းကွန်ဟိန်းမြို့နယ်ကာလီမြို့မှာပရမအူဆုံးရှမ်းမြို့သားကွန်မြူနတီကောလိပ်ဖွင့်လှစ်နိုင်ဖို့လာမယ့်ဩဂုတ်လ9ရက်နေ့ထိနောက်ဆုံးထားပြီးတက်ရောက်မဲ့သူတွေကိုရှောက်လာခေါ်ယူနေပါတယ်စက်တင်ဘာလ3ရက်နေ့မှာဖွင့်လှစ်မဲ့အဲ့ဒီကောလိပ်ကိုတက်ရောက်နိုင်ဖို့အရေးချင်းစစ်တင်နှန်းတွေကိုလည်းရှောက်ထားသူတွေအတွက်စတင်ပေးနေပါတယ်ကော်တိုင်းပညာရေးဘွဲ့ကဦးစီးဖွေးလက်မဲ့အဲ့ဒီကော်လိပ်ဟာလူမှုသိပ္ပံပါရယာစီးပွားရေးစီမံခန့်ခွဲရေးပါရယာနှစ်ခုသာစတင်ပို့ချသွားမှာဖြစ်ပြီး၃နှစ်စီးပူးလေးလာတင်ယူရမှာဖြစ်ပါတယ်။တစ်နှစ်သာအတွက်တင်နန်းကာလနှစ်သုံးသတ်မှတ်ပြီးအနေထိုင်စားတောက်နဲ့ကွင်းစင်းလေးလာရေးခီးစိတ်အပါအဝင်တင်နန်းကြီးတက်ဝမ်းတင်းကိုကျပ်ငွေ30သိန်းကောက်ခံသွားမှာဖြစ်ပါတယ်။စေတမ်းမအောင်ပေမဲ့ဝင်ခွင့်ဖြီးဆိုအောင်မြင်ပါကကော်လိပ်တက်ရောက်ခွင့်ရှိတယ်လို့လဲဆရာမနန်းထိုးဆိုင်ကပြောပါတယ်။
မွန်ပြည်နယ်မွန်လမြိုင်တက္ကသိုလ်ကျောင်းသားများတက်မကရဲ့ပထမဆုံးအကြိမ်ရွေးကောက်ပွဲကိုဇူလိုင်လ10ရက်နေ့ကတက္ကသိုလ်ဝင်းအတွင်းရှိတလထော်ခမ်းမမှာကျင်းပခဲ့ပါတယ်။ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်သူဥက္ကဋ္ဌနေရာမှာယူပဗေဒဒုတိယနှစ်ကျောင်းသူမနှင်းဝေးသူကတက္ကမကဥက္ကဋ္ဌအဖြစ်ရွေးချယ်ခံရပါတယ်။ဒီရွေးကောက်ပွဲမှာအနံ့ရသွားတဲ့သူတွေကဗဟုအလုအမှုဆောင်အစ်စ်ကိုသူတို့စိတ်ကြိုက်ပြန်လဲဖွဲ့စည်းမှာဖြစ်ကြောင်းရွေးကောက်ပွဲဆိုင်ရာတဘာပတိအဖွဲ့ဥက္ကဋ္ဌကိုထက်မြက်မောကပြောပါတယ်မွန်မြန်တက္ကသိုလ်ကျောင်းသားတက္ကမကကို2015ခုနှစ်မှာအဖွဲ့ဝင်140ဦးနဲ့စတင်ဖွဲ့စည်းခဲ့ပြီးဖွဲ့စည်းပုံရဲ့မူဝါဒအရတစ်နှစ်တစ်ကြိမ်ရွေးကောက်ပွဲကျင်းပမှာဖြစ်ကြောင်းကိုထက်မြက်မောကပြောပါတယ်
အခုသတင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်ကြိုက်မျောမြို့နယ်တဲကမော်လမြိုင်ဘီလက်မြေစက်ရုံ MCL ဟာကြောက်မီးတွေအစားအချားနောင်ဆောင်နဲ့လဲပတ်ဖို့ပတ်ဝန်းကျင်ဆန်းစစ်မှုဆိုင်ရာလှုပ်ထုံလုပ်နည်းတွေကိုလိုက်နာမှုလှုပ်ဆောင်ထားမှုအားနည်းနေတယ်လို့ပြည်နယ်အစိုးရအဖွဲ့ကပြောပါတယ်။ကြောက်မီးတွေ၃လောင်ဆောင်နဲ့လဲပတ်နေတဲ့ဒီစီမံကိန်းကိုဒေသခံတွေကကန့်ကွက်နေကြစေလို့ဆိုပါတယ်။မီးရင်စနိုင်းကလည်းအခုလိုစုစည်းတင်ဆက်ထားပါတယ်ရှင်။
MDN ပြည်လက်မြေဆက်ရုံနဲ့ပတ်သက်ပြီးပတ်ဝန်းကျင်ဆန်းစစ်မှုဆိုင်ရာကိုလှဆင်စစ်ဆေးပြီးအထက်ကိုတင်ပြရမယ်လို့မွန်ပြည်နယ်အစိုးရဖွဲ့တရားစတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာမင်းကြည်ဝင်းကအခုလိုပြောပါတယ
်။အဓိကကျွန်တော်တို့သူ့ဝန်ကြီးဌာနကညားတာအရေးအသုံးမှုတဲ့အရေးတစ်ခုရှိတယ်လေ။
ကျွန်လ28ရက်နေ့ကပြည်ထောင်စုတရားစတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးအောင်ဝင်းစက်ယုံကိုတွေ့ရောက်ဆစ်ဆစ်ပြီးမှာတော့စက်ယုံကိုလှဆင်ဆစ်ဆစ်ပြီးတော့အစည်းအဝေးခန်းတင်ဖို့ပြည်내အစိုးရကိုညွှန်ကြားခဲ့တာဖြစ်ပါတယ်။ MCL ပြည်내မြေစက်ယုံဟာစက်ယုံနဲ့ပတ်သက်ပြီးလူထုတွေကိုတွေ့ဆုံရှင်းလင်းတာအားနည်းတယ်လို့ပတ်ဝန်းကျင်ဆန်းစစ်မှုဆိုင်ရာနဲ့ပတ်သက်တဲ့အချက်အလက်တွေကိုလည်းလိုက်နာဆောင်ရွက်မှုအားနည်းတယ်လို့ပြည်내ပတ်ဝန်းကျင်ထိန်းသိမ်းရေးဌာနမှဒုတိယညွှန်ကြားရေးမှူးဦးစိုးနိုင်ကပြောပါတယ်
။ဘုရားကောင်းကြီးတွေကတော့ကျွန်တော်တို့အကြံပြုရင်တိစ္ဆာန်ဌာနရပ်နိုင်ပြီဆိုပါလေ။အဲ့တော့တို့ကအဲ့ဒီရပ်ရမဲ့ဟာကိုတို့မရပ်ခံတော့တို့ဥတွေတို့လည်းကြောင်းတော့သွားပါဘော။နောက်ဆုံးတစ်ခုဖြစ်လာရင်ကျွန်တော်တို့ကပေါင်းငင်ကနာတော့ဒီကုမ္ပဏီကိုညွှန်ကြားတယ်။ဒီတိုင်းကိုလုပ်ဖို့ဌာနတွေနဲ့ဆက်ဆက်ဝိုင်းနေတယ်။မလိုက်နိုင်တဲ့ကိစ္စကသူ့ကိစ္စသူ
MCL ပြည်လက်မြေစက်ရုံဟာကြောင်မီသွေးလောင်စာနဲ့လဲပတ်နေတဲ့အတွက်ဒေသခံလူထုတွေရဲ့ကောက်ွက်မှုနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်။ဒေသခံတွေအနေနဲ့ကစက်ရုံကိုစက်ကျင်ကောက်ွက်နေတာမဟုတ်ပဲကြောင်မီသွေးသုံးပြုနေမှုကိုစက်ကျင်ကောက်ွက်နေတာလို့ဒေသခံနိုင်ရွှေဝင်းကအခုလိုပြောပါတယ်
။ကြောင်မီသွေးကိုလည်းမပေးသုံးရစီခြင်းပါဘူး။ဒါဘာဖြစ်လဲဆိုလို့ရှိရင်နိုင်ငံတိုင်းလူလူမှာပဲကြောင်မီသွေးနဲ့ကောက်ွက်ပြီးတော့စက်ကျင်နေကြတဲ့အခြေအနေဖြစ်ပါတဲ့သုံးလဲမသုံးသေးပါဘူး။ကျွန်တော်တို့ကလည်းမြေရှင်ယုံကိုလည်းလုံးဝပြည့်စုံပါလို့မတောင်းဆိုထားပါဘူ
းစက်ယုံမှာကြောင်မီသွေးစားအချားလောင်စားသုံးပြီးလဲပတ်ပစ်ဖို့ကိုဒေသခံတွေကစုပေါင်းလက်မှတ်ထိုးပြီးဘီနယ်ဆိုးရဘီနယ်လွတ်တော်အပြင်နိုင်ငံတော်သမ္မတအထိစာတင်ပြတောင်းဆိုထားတယ်လို့ဒေသတွင်းမှာလည်းကြောင်မီသွေးစက်ကျင်ကောက်ွက်တဲ့လှုပ်ရှားမှုတွေဆန္ဒပြတောင်းဆိုမှုတွေလည်းရှိခဲ့ပါတယ်လက်ရှိမှာတော့စက်ယုံအတွက်ကြောင်မီသွေးတန်ချိန်နှစ်သိန်းနီးပါးကိုရေချောင်းကနေတစီတင်သွင်းထားပြီးတနည်းလျင်ပြည်လက်မြေတန်ချိန်9000ထုတ်လုပ်လျက်ရှိနေပါ
ဆက်ပြီးတော့ချင်းမီနယ်တောင်ပိုင်းကံပလတ်မြို့နယ်တဘာဝအခြေခံခီးသွားလုပ်ငန်းလှုပ်ဆောင်မှုရုပ်ရှင်မင်းသားလူမျိုးပိုင်ဆိုင်တဲ့မုံချောင်းကုမ္ပဏီကမြေအေက1600ကျော်အသုံးပြုခွင့်ပြည်내အစိုးရထံရှောက်ထားမှုပေါ်ချင်းနိုင်ငံရေးပါတီနဲ့ကံပလတ်မြို့ခြေစပ်အရပ်ဘက်လူမှုဖွဲ့စည်းတွေတွတ်တော်ကိုယ်စားလှယ်တွေကကန့်ကွက်နေကြပါတယ်။ဘာကြောင့်အခုလိုမျိုးကန့်ကွက်ရလဲဆိုတဲ့အကြောင်းစုံကိုတော့ကိုစလိုက်ရောဘတ်ကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေတင်ပြထားပါရရှင်။
ချင်းပြည်နယ်ကမ္ဘလဲမြို့နယ်ကျင်တွဲကျွာအုပ်စုနယ်မြေတွဲမှာရှိနေတဲ့ဘိုးဘွားဘွားမြေက1600ကျော်ကိုကုမ္ပဏီတစ်ခုရဲ့လက်ထက်လုပ်ပိုင်ခွင့်ပေးဖို့ဆိုရမှာချင်းသမျိုးသားလုံးအတွက်အန္တရာယ်ဖြစ်တယ်လို့ဒေသခံပြည်သူတွေကြိုးထက်ကုမ္ပဏီရဲ့အကျိုးအရာဖြစ်စေနိုင်တယ်လို့ချင်းမျိုးသားဒီမိုကရက်တစ်ပါတီကသွေးမှုဖွဲ့ဝင်ဆလိုင်းမျိုးချစ်ကပြောပါတယ
်သူတို့လုပ်တဲ့လုပ်ငန်းအပေါ်မှာသူတို့အကောင့်ထဲပေါ်လာရင်တော်냐လဲကျွန်တော်တို့ဒေသခံတွေဘာမှအကျိုးအမြတ်မရှိဘူးဆိုတော့ကျွန်တော်တို့ကတော့လေ့လာရတယ်ဘိုးဘွားတွေကလည်းထိမ့်သိမ့်ခဲ့တယ်တော်ရင်ပြိဿာလူအများကြီးရှိတယ်၊ခြေဝါးတွေအများကြီးရှိတယ်၊တောကောင်တွေအများကြီးရှိတယ်။ဒီဟာတွေကိုကျွန်တော်တို့ဟိုတယ်တွေဆောက်ပြီးတော့ခရီးသွားလာရင်ဆိုပြီးတော့သူတို့လည်းထည့်ပေးလိုက်ရင်အစိုးရမျက်ရအကောင်ရမှာပါ။ဒါပုဂ္ဂလိကအကျိုးအမြတ်ဖြစ်နေပါတယ်
။မုံချောင်းကုမ္ပဏီဟာ Chain Village Adventure လို့အမည်ပေးထားတဲ့တဘာဝခရီးသွားလုပ်ငန်းကိုဂျင်းတွေးဒေသမှာပေါ်ဆောင်နိုင်ဖို့ပြည်နယ်အစိုးရထံမှလျှောက်ထားခဲ့တာဖြစ်ပြီးဒီခီးသွားလုပ်ငန်းမှာပကညာဦးကနေတဆက်ချင်းမြင့်နယ်တောင်ပိုင်းကံပလက်မင်းသားမသူပီမြို့တွေအထိရဟရင်နဲ့ပြည်ဆွဲမဲ့စီစဉ်တွေလည်းပါဝင်နေပြီးဒေသခံတွေအတွက်အလုတ်ကန်ခွင့်လန်းပေါ်လာမယ်လို့ပြောဆိုနေပေမဲ့ဒေသခံအရဖက်ဖွဲ့အစည်းတွေကအယုံကြည်မရှိဘူးလို့ကံပလက်မြို့အရဖက်ဖွဲ့အစည်းကဆရာရောဂျာကပြောပါတယ
်ချင်းပြည်နယ်မှာကျွန်တော်တို့ပို့ပွားတွေပိုင်းနေနေပြီပါချင်းပြည်နယ်မှာနံပါတ်၁ကမြေလွမြေရင်မရှိပါချင်းဥပဒေကနံပါတ်၂ကကျွန်တော်တို့အလုတ်ကန်ရမယ်ဆိုတာကကျွန်တော်တို့ရဲ့လုံငန်းအမျိုးသားကိုခွဲကြည့်လိုက်တဲ့အခါမှာသူတို့လူချင်းနဲ့ကျင်းကျင်းလည်းဆိုတာကျွန်တော်တို့မှမရှိပါဘူ
း။ချင်းမြင့်နယ်ဆိုရဖွဲ့ကတော့ဒေသခံပြည်သူတွေရဲ့သဘောထားတိုင်းဆုံးဖြတ်မယ်လို့ပြည်နယ်ဆိုရပြောခွင့်ရပုဂ္ဂိုလ်ဝန်ကြီးစလိုင်းအိုင်ဇက်ခင်ကပြောပါတယ်
ကျွန်တော်တို့ကတော့သူတို့သဘောထားပဲနားထောင်ပါတယ်။ချင်းမြင့်နယ်ဆိုရဒီကံပလက်ဒေသခံပြည်သူတို့ရဲ့အတန်ပဲနားထောင်အဲ့ဒီအတိုင်းပဲဆုံးဖြတ်မှာ
။ဒေသခံတွေကောက်ကွက်နေတဲ့အခြေအနေတွေကြောင့်ဒီစီမံကိန်းကိုဆက်လက်လုပ်ကိုင်မှာမဟုတ်ဘူးလို့မုံချောင်းကုမ္ပဏီဘက်ကပြောဆိုထားပါတယ်ခင်ဗျာ။
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်မောင်တော်ခရိုင်အတွင်းကရခိုင်မျိုးနွယ်စုဝင်တွေရဲ့လုံခြုံရေးကိုတိုးမြှင့်ဆောင်ရွက်ပေးဖို့အရေးကြီးအဆိုတစ်ခုကိုရခိုင်ပြည်နယ်လွှတ်တော်အစည်းအဝေးမှာအတည်ပြုခဲ့ကြပါတယ်။ကရင်ပြည်နယ်ကြောင်မီးသွေးတအားပေးဆက်ယုံတိစောက်မှုကိုကန့်ကွက်လက်မှတ်ကောက်ယူပြီးဝန်ကြီးချုပ်ထံတင်ပြဖို့စီစဉ်နေပါတယ်
။သတင်းရှင်တွေအခုနားဆင်ကြကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအန်ဇာ
။ထိုင်းနယ်စပ်ဒေသကတိုင်းရင်းသားသတင်းတော်တွေစုစည်းထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရတာပါရှင်။ခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုည9:00နာရီကနေ10:00နာရီထိအစဆုံးကိုအတန်လွှင့်ချိန်ပြည့်ပြည့်ချင်းည10:00နာရီကနေ11:00နာရီထိလိုင်းဒိုမီတာ32နဲ့50လို့ကနေနားဆင်နိုင်ကြပါရရှင်။ဒီနေ့နဲ့ဖက်ဒီနေ့ညဘက်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါဦးမယ်ရှင
်ချင်းချနေတဲ့တရုတ်တဲခန့်တချွတ်လှူရှာသူငင်းငယ်နိုဘယ်ဆုရှင်လှူရှာဘူဟာဒီနေ့ပဲအသက်ခင်စာယောဂာနဲ့ဆေးရုံမှာကွလွန်သွားပါတယ်အသက်62နှစ်အရွယ်လှူရှာဘူဟာအသက်ခင်စာနောက်ဆုံးဆင့်ခံစားနေရတဲ့အတွက်နိုင်ငံရေးကျင်းသားတူဖြစ်ရှင်းနေချနေခဲ့ရတဲ့အချင်းတောင်ဝန်ကိုစိတ်ကူးစားဖို့ပြောင်းရွှေ့ပေးခဲ့တဲ့တရုတ်နိုင်ငံရှင်ပြောင်းဖက်ရှန်ရန်ဒေသကဆေးရုံမှာပဲကွလွန်သွားခဲ့တာပါမကွလုံးကနောက်ဆုံးအချိန်မှာတော့ကျမ်းမာရေးပြည်သူဆက်ချက်မှုပေးခဲ့တဲ့အချိန်နဲ့မိသားစုကအမေရိကန်နိုင်ငံမှာဂျာမနီနိုင်ငံမှာစစ်ကူတာမှုခံယူခွင့်ရဖို့ခွင့်တောင်းခဲ့တာကိုတရုတ်ဆိုရကငင်းဆန်ခဲ့တဲ့အတွက်အခြေတင်ပြောစရာအချိန်နဲ့လည်းကြုံခဲ့ရပါတယ်။လူရှောင်မှုသိဆုံးမှုတွေနိုင်ငံတကာအသံဝင်ကလည်းတုံ့ပြန်တဲ့အခြေချထပ်ပေါ်လာပါတယ်။နော်ဝေးနိုင်ငံနိုဘယ်ကော်မတီဥက္ကဋ္ဌကတော့လူရှောင်မှုအချိန်မတန်ခင်ကွလုံးခဲ့တဲ့ပေါ်တရုတ်နိုင်ငံမှာအခြေချတာဝန်ရှိတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကလည်းလူရှောင်မှုကွလုံးခဲ့ရတာတရုတ်နိုင်ငံအတွက်သမကကဘာကြီးအတွက်ပါကြီးမားတဲ့ဆိုရှယ်မီဒီယာဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ပြင်သစ်သမ္မတအီမနျူအယ်မာခွန်နဲ့ချမ်ဖက်ဝါရာတံပြန်တက်ဖြည့်ရေးဆွေးနွေးဖို့ပထမကမ္ဘာစစ်ကိုအမေရိကန်တပ်ဖွဲ့ပါဝင်ဆင်နွှဲခဲ့တဲ့ရာဗီအထိမ်းမှတ်တဲ့သူဘာစတီဒီပြင်သစ်နိုင်ငံတော်အားလာရဲ့နေ့အခမ်းအနားတွေကိုတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြင်သစ်မှာရရှိနေပါတယ်။ဒီကနေ့ခီးစဉ်အတွင်းမှာတော့ပြင်သစ်သမ္မတမာခွန်နဲ့တွေ့ဆုံခဲ့တယ်လို့အမေရိကန်စစ်ပဆိုင်ရာအရာရှိတွေနဲ့နေ့လယ်စာသုံးဆောင်ပြီးပြင်သစ်ဧကွေဟောင်းနပိုလီယံဘိုနာပတ်ရဲ့အုတ်ဂူကိုလည်းတွားရောက်လည်ပတ်ဖို့စီစဉ်ထားပါတယ်။သမ္မတထရန့်ရဲ့ခီးစဉ်တွင်ရုရှားကြီးအမေရိကန်မှာစုံစမ်းစစ်ဆေးမှုတွေကဆက်လက်လွှမ်းမိုးနေမဲ့အလားအလာတွေလည်းရှိနေပါတယ်ခင်ဗျာ။
ကြာပါပြင်းနေညပဲနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညစီစဉ်ထုတ်လွှင့်မှုကမက်ခင်ဖြူထွေးဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ဘာဂျက်ဆောင်ရဖြစ်ပါလိမ့်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကို VOA မြန်မာပိုင်းစီစဉ်အင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနိုင်နိုင်ကြပါတယ်မြန်မာပြန်တောက်ကြမနေ့ပိုင်းစီစဉ်တွေကိုတော့ 9.32/49 လို့ကနေတိုက်ရိုက်ဖမ်းယူနိုင်ကြပါတယ် VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်သောရရှင်များလည်းတော့မြန်မာပြည်သူတည်သားအားလုံးရှင်လန်းချမ်းမြေ့ကြပါ谢谢
This program has come to you from the Voice of America, Washington.